Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်မတ်လ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 1925 32 line to meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်အောင်လင်းဟုတ်ပါဒီညနားဆင်ရမယ့်သတင်းတွေမှာတော့နေဆက်မှာတတိုင်းဆောင်မဲ့အစီအစဉ်တွေအသုံးစီရဖို့သမ္မတဒေါ်နယ်ထရန့်ကအရေးပေါ်ချင်းနေချင်းညာထားတာကိုကန့်ကွက်မဲ့ဆုံးဖြတ်ချက်တည်းရဲ့ဒီနေ့ထက်လွတ်တော်မှာမဲခွန်းမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလူညုံရေးချင်းတွေရေယွန်းလာနေတဲ့အတွက်ပြည်ပရောက်ချင်းတိုင်းသားတွေကိုနိုင်ငံတကာဆက်လက်အကာအကွယ်ပေးဖို့လိုနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီလိုထက်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မမျှဇေယောင်နဲ့တူချင်းညာပေးသွားမှာပါ
အခုညပိုင်းဆက်ပြီးတော့နာဆင်ကြရမယ်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေအကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့အနှစ်ပတ်လည်အစီရင်ခံစာမှာ genocide ဆိုတဲ့စကားကိုရှောင်သုံးထားတာတွေ့ရတဲ့အကြောင်းလူခွင့်ရေးလှုပ်ရှားသူတူကပြောပါတယ်
။ဆိုရအနေနဲ့ဒီလိုမျိုးကိစ္စတွေမှာပြောသမျှလက်ခံတာတော့မဟုတ်ပြီမဲ့နိုင်ငံတကာနဲ့တက်နေတဲ့ပူးပေါင်းဆောင်ရွက်ပြီးတော့တကယ့်ကိုလူခွင့်ရေးအမှန်တကယ်လေးစားပြီးလူခွင့်ရေးကိုကာကွယ်စောင့်ရှောက်ပြီးလူခွင့်ရေးချိုးဖောက်သူတွေကို
ညီမချင်းမြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့ဆက်သွယ်မေးမြန်းချက်ကိုနှာစင်ကြရမှာပါမြန်မာအမျိုးသမီးတွေတရုတ်အမျိုးသားတွေနဲ့အတင်းကျပ်လက်ထပ်ဖို့လူကုန်ကူးခံနေရတာဟာတိုက်ပွဲတွေနဲ့စီးပွားရေးမပြေလည်မှုတွေကြောင့်ဖြစ်တဲ့အကြောင်းလူကုန်ကူးမှုဆိုင်ရာ American Center ကဆွေးနွေးပွဲထိုင်းမှာအလုပ်လုပ်မဲ့အလုပ်သမားတွေကိုတတ်မှတ်မှုနှုံထားတိုင်းသာကုန်ကျစရိတ်တွေကောက်ခံဖို့အလုပ်သမား agency အားလုံးကိုသတိပေးချက်ထုတ်ပြန်ထားတဲ့သတင်းနဲ့အတူ HIV ဘိုးကိုပျောက်ကယ်အောင်ကုသနိုင်တဲ့ကုထုံးသစ်တရအကြောင်းကိုလည်းနှာစင်ကြရပါမယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြပါမယ်ရှင
်မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတတိုင်းဆောင်မဲ့စီစဉ်တွေအသုံးစီရအရသမ္မတဒေါ်နယ်ထရန့်ကအရေးပေါ်အခြေအနေကြီးညာခဲ့တာကိုကန့်ကွက်မဲ့ဆုံးဖြတ်ချက်တရကိုဒီကနေ့ထက်လွတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုမယ်လို့မျှော်လင့်ရပါတယ် Republican 953ရောင်းနဲ့အတိုက်ခံဒီမိုကရက်ပါတီက58ရောင်းရှိတဲ့ထက်လွတ်တော်မှာသမ္မတရဲ့အရေးပေါ်အခြေအနေကိုကြီးညာချက်ကိုစန့်ကျင်မဲ့စီစဉ်ပေါ်မှာဒီမိုကရက်တီသာမက Republican 90တချို့ကပါထောက်ခံကြောင်းပြောဆိုထားတာပါသမ္မတအနေနဲ့သူဖြစ်စေခြင်းတဲ့အတိုင်းမဖြစ်တဲ့အခါတိုင်းမှာလွတ်တော်ရဲ့လွတ်ပိုင်ခွင့်ကိုကျော်လွန်ပြီးအရေးပေါ်အခြေအနေကြီးညာတာမျိုးကိုလက်မခံနိုင်တဲ့အကြောင်းလဲထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမကပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုရဲ့အခြေခံဥပဒေပြဋ္ဌာန်းချက်အရအသုံးစရိတ်တွေကိုလွတ်တော်ကတည်ပြုရတဲ့အတွက်သမ္မတရဲ့အရေးပေါ်အခြေအနေကြီးညာချက်ပေါ်သမ္မတရဲ့ Republican Party ကလွတ်တော်အမတ်တွေကြားမှာပါစိတ်မသက်မသာဖြစ်နေကြတာပါဒါပေမဲ့လည်း Republican ကိုယ်စားအများစုကတော့တောင်ပိုင်းနယ်စပ်မှာအရေးပေါ်အခြေအနေကြုံနေရတယ်ဆိုပြီးသမ္မတကိုထောက်ခံတဲ့အနေနဲ့ဆုံးဖြတ်ချက်ကိုကန့်ကွက်မယ်လို့လည်းခံမရပါတယ် Democratic Party ကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာတော့ဆုံးဖြတ်ချက်ကိုအတည်ပြုထားပြီးသမ္မတ Trump ကတော့လွတ်တော်ဆုံးဖြတ်ချက်တီပြုခဲ့ရင်တော့ပယ်ချမယ်အကြောင်းပြောဆိုထားပါတယ်အရေးပေါ်ကြီးညာတဲ့အစင်လာဖြစ်သွားမှကိုသူ့ရဲ့ Republican Party ရဲ့ကလွတ်တော်အမတ်တွေကပါစိုးရိမ်နေတာအတွေးခေါ်အောင်ရောက်တယ်ဆိုပြီးတော့လေသမ္မတ Trump ကပြောဆိုထားပါတယ
် Boeing ကုမ္ပဏီထုံ Max အမျိုးအစား Jelly Unit အားလုံးကိုပြန်တမ်းမှုတွေရပ်ဆိုင်မှု American လေကြောင်းဦးစီးဌာနကညွှန်ကြားလိုက်ပါတယ်နိုင်ငံပေါင်း30ကျော်ကပြန်တမ်းမှုတွေရပ်ဆိုင်မှုကြီးညာခဲ့ပြီးနောက်မှာပဲအမိန့်ထုတ်လိုက်တာပါအင်ဒိုနီးရှားနဲ့အီသီယိုးပီးယားနိုင်ငံတွေမှာ Max အမျိုးအစားဂျက်လီယင်တွေပြတ်ကျမှုကြောင့်လူရာနဲ့ချီပြီးတည်ဆုံခဲ့ပေမဲ့ Boeing ကုမ္ပဏီ American လေကြောင်းလိုင်းတွေနဲ့သမ္မတ Donald Trump အစိုးရတို့ကပြန်တမ်းမှုတွေရပ်ဆိုင်ဖို့မလိုကြောင်းပြောဆိုပြီးနောက်မှာပဲရုတ်တရက်ဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။ Boeing လေယာဉ်အမျိုးအစားအသစ်တွေပြန်တမ်းမှုရယူရပ်ဆိုင်မယ့်အကြောင်းမနေ့တုန်းကကြေညာခဲ့တဲ့သမ္မတ Trump ကတော့မှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆကြောင်းပြောဆိုခဲ့ပါတယ်။မတော်တဆမှုဖြစ်တဲ့နေရာတွေကရရှိတဲ့အချက်အလက်တွေအထောက်အထားတွေနဲ့တိုင်တန်းချက်တွေရှိခဲ့ကြောင်းလဲသမ္မတကပြောဆိုခဲ့သလိုကုမ္ပဏီအနေနဲ့ပြဿနာကိုဖြေရှင်းသွားနိုင်မယ်လို့မျှော်လင့်ကြောင်းလဲပြောဆိုခဲ့ပါတယ်။အီသီယိုးပီးယားလေကြောင်းလိုင်းကပြတ်ကျသွားတဲ့လေယာဉ်ကပြန်တမ်းမှုမှတ်တမ်းတင်ကိရိယာနဲ့အသက်မှတ်တမ်းတွေကိုတော့မနေ့တုန်းကပဲပြင်သစ်နိုင်ငံကိုပေးပို့ခဲ့ပြီးပြင်သစ်အစိုးရရဲ့မတော်တဆမှုစုံစမ်းစစ်ဆေးရေးအာဏာပိုင်တွေကလေယာဉ်ပြတ်ကျရတဲ့အကြောင်းရင်းကိုရှာဖွေဆန်းစစ်သွားမှာပါ။သမ္မတ Trump ကလေယာဉ်ပြန်တမ်းမှုတွေရပ်ဆိုင်မဲ့အကြောင်းကြေညာပြီးနောက်မှာပဲ Boeing ကုမ္ပဏီကလည်းကြေညာချက်ထုတ်ပြန်ပြီး737 Max အမျိုးအစားလေယာဉ်တွေရဲ့ဘေးကင်းလုံခြုံမှုအပေါ်အပြည့်အဝယုံကြည်ထားပေမဲ့ American လေကြောင်းဦးစီးဌာနအမျိုးသားတည်ယူပို့ဆောင်ရေးလုံခြုံမှုဘုတ်အဖွဲ့လေကြောင်းအာဏာပိုင်တွေနဲ့ကမ္ဘာတဝန်းကခရီးသွားတွေနဲ့တိုင်ပင်ခဲ့ပြီးတဲ့နောက်ကြိုတင်တရီထားတဲ့အနေနဲ့လေယာဉ်တွေပြန်တမ်းမှုရာယီရပ်ဆိုင်ကြောင်းပြောဆိုခဲ့ပါတယ်
နိုင်ငံပေါင်း30လောက်ကလူပေါင်း159ယောက်သေဆုံးခဲ့ရတဲ့အီသီယိုးပီးယားနိုင်ငံမှာတနင်္ဂနွေနေ့ကဖြစ်ကြခဲ့တဲ့အမေရိကန်ဘိုးအင်းချက်လင်းကပြန်တမ်းမှုမတက်တင်ကြိယာကိုပြည်သူနိုင်ငံကလေကြောင်းဆိုင်ရဲ့ကျွမ်းကျင်သူတွေစတင်စစ်ဆေးနေပါပြီ။အီသီယိုးပီးယားလေကြောင်းလိုင်းကဖြစ်ကြခဲ့တဲ့ဘိုးအင်း737 MAX 8ဂျက်လင်းအမျိုးအစားပြီးခဲ့တဲ့နှစ်အောက်တိုဘာလကအင်ဒိုနီးရှားနိုင်ငံ Lion Air လေကြောင်းလိုင်းကလူပေါင်း189ယောက်သေဆုံးခဲ့တဲ့မတော်တဆမှုကြောင့်ရတဲ့လေအမျိုးအစားနဲ့အတူတူပဲဖြစ်ပါတယ်။တော်စားသမှုတွေကြောင့်ဒီလေအမျိုးအစားတွေကိုနိုင်ငံပေါင်း40ယောက်ကပြန်တမ်းမှုတွေရပ်ဆိုင်ခဲ့ကြတာပါ။ပထမတစ်ချိန်ပြစ်ကြခဲ့ပြီးကလေးကကျွမ်းကျင်သူတွေကတော့လေရင်ဟာလေထဲမှာဝဲပြန်နေရမယ့်အစားခေါင်းဆိုင်ထိုးကြခဲ့တဲ့အတွက်လေရင်စနစ်မှာချုပ်ယုံမှုရှိမရှိစုံစမ်းစစ်ဆေးနေကြတာပါ။ Max 8အမျိုးအစားလေရင်တွေပြန်တမ်းဝင်ပိတ်လိုက်တဲ့ကနေဒါနိုင်ငံကတည်ယူပို့ဆောင်ရေးဝန်ကြီးကလည်းမတော်တဆမှုဖြစ်ခဲ့တဲ့လေရင်နဲ့ဆင်းလုံးကြုံရတဲ့အခြေအနေတွေဟာတူညီနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။အနေနဲ့ကပဲပြန်တမ်းဝင်ပြေးလိုက်တဲ့အကြောင်းကြေညာလိုက်တဲ့အမေရိကန်လေကြောင်းထင်းနေရေးဦးစီးဌာနကလည်းဂျိုရူကရရှိတဲ့အချက်အလက်အသစ်တွေနဲ့တခြားထောက်ထားတွေအရလေရင်နှင်းရဲ့လှုပ်ရှားမှုတွေတူညီနေတာတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်။နိုင်ငံကလေကြောင်းဆိုင်ရာဥပဒေအရအီသီယိုးပီးယားနိုင်ငံကမတော်တဆမှုကိုစုံစမ်းစစ်ဆေးရမှာဥဆောင်ရမှာဖြစ်ပေမဲ့ပြည်သူနိုင်ငံကလေကြောင်းလူညွှန်းဆိုင်ရာအဖွဲ့ကအကြံပေးဖြစ်နေဆောင်ရွက်သွားမှာပါ။အမေရိကန်အမျိုးသားတေယူပုဆောင်ရေးဘေကင်းလုံရမှုဆိုင်ရာဘုတ်ဖွဲ့ကလည်းလေရင်ထုတ်လုပ်တဲ့မူလနိုင်ငံကိုကိုစားပြုပြီးစုံစမ်းမှုမှာပါဝင်မှာဖြစ်ပါတယ်
။ဒီသတင်းပတ်ထဲ၃ရက်ဆက်တိုက်မဲခွဲဆုံးဖြတ်နေတဲ့ဗြိတိန်လွှတ်တော်မှာဒီကနေ့မှာတော့ဥရောပသမဂ္ဂ EU ကနေခွဲထွက်ရေးအတွက်အချိန်မိုတောင်းသင့်မသင့်လွှတ်တော်ကိုယ်စားလှယ်တွေမဲခွဲဥမှာဖြစ်ပါတယ်။ခွဲထွက်ရေးအတွက် EU နဲ့ညှိနှိုင်းထားတဲ့ဝန်ကြီးချုပ်ထရီဆာမေးအစိုးရရဲ့အစီအစဉ်ကိုတော့အောက်လွှတ်တော်ကအင်္ဂါနေ့မှာတခဲနဲ့ပယ်ချခဲ့တယ်လို့သတ်မှတ်ထားတဲ့နောက်ဆုံးရဖြစ်တဲ့မတ်လ29ရက်နေ့မှာ EU နဲ့သဘောတူညီချက်မရဘဲခွဲထွက်မဲ့အစီအစဉ်ကိုပဲမနေ့ကပဲပယ်ချခဲ့တာပါသတ်မှတ်ရထပ်တိုးပေးရေးအဆိုကိုဗြိတိန်လွှတ်တော်မှာဒီကနေ့မဲခွဲအတည်ပြုမယ်ဆိုရင်တော့ EU အဖွဲ့ဝင်နိုင်ငံတွေကလည်းအတည်ပြုပေးရမှာဖြစ်ပါတယ် EU တာဝန်ရှိသူတွေကတော့သတ်မှတ်ရထပ်တိုးဖို့ခိုင်လုံတဲ့အကြောင်းပြချက်လိုအပ်ကြောင်းပြောဆိုထားပါတယ်သဘောတူညီချက်မရဘဲ EU ကထွက်မဲ့အစီအစဉ်ကိုပယ်ချဖို့ဆုံးဖြတ်တဲ့အချိန်မှာတခြားနည်းလမ်းကိုစဉ်းစားထားဖို့လိုတယ်လို့လည်းမနေ့တုန်းကဗြိတိရှလွှတ်တော်မှမဲခွဲပြီးနောက်ပိုင်းမှာပြောဆိုကြပါတယ်။ခွဲထွက်ဖို့တတ်မှတ်ရထပ်တိုးမယ်ဆိုရင်တော့ EU ဘက်ကတော့ရွေးကောက်ပွဲတွေမတိုင်မီမေလနှောင်းပိုင်းအထိသာတိုးပြီးဖို့လိုလားနေတာပါ။ဗြိတိန်နိုင်ငံဘက်ကခွဲထွက်ရေးမဟာဗျူဟာတရက်ကိုအသေးချာပြန်စဉ်းစားနိုင်မယ်ဆိုရင်အချိန်ကြာကြာခွင့်ပြုပေးဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းနိုင်မယ်အခွင့်အလမ်းရှိတဲ့အကြောင်း EU ခေါင်းဆောင်တွေနဲ့ရှေ့သတင်းပတ်တဲတွေ့ဆုံဖို့ရှိတဲ့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်ဆာဒီကနေ့ပဲပြောဆိုလိုက်ပါတယ် EU နဲ့သဘောတူညီချက်မရဘဲခွဲထွက်မဲ့အစီအစဉ်ကိုမနေ့တုန်းကလွှတ်တော်မှာပယ်ချခံရတဲ့အတွက်ဝန်ကြီးချုပ်မေအစိုးရအတွက်ထိုးနှက်ချက်တရက်ဖြစ်ခဲ့ပေမဲ့ဥပဒေကြောင်းအရတော့သတ်မှတ်ထားတဲ့အချိန်တွင်ဗြိတိန်နိုင်ငံအနေနဲ့ခွဲထွက်မယ်ဆိုရင်လည်းခွဲထွက်လို့ရပါသေးတယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာလူညိုရေးခြေနေတွေရိုးရိုးနေတဲ့အတွက်ပြည်ပမှာရောက်နေတဲ့ချင်းတိုင်းသားတွေကိုနိုင်ငံတကာကဆက်လက်အကာအကွယ်ပေးဖို့လိုအပ်နိုင်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ချင်းပြည်နယ်တောင်ပိုင်းမှာလူညိုရေးခြေနေတွေပိုဆိုးလာနေတဲ့အတွက်ဒုက္ခသည်တွေအဖြစ်ဆက်လက်အထိမှတ်ပြုသွားမှာဖြစ်တဲ့အကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ရခိုင်ပြည်နယ်နဲ့ကရင်ရှိနေတဲ့ချင်းပြည်နယ်တောင်ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AAO ကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစဖြစ်ခဲ့တဲ့တိုက်ပွဲတွေဟာမကြာခင်အလားတူပုံမှန်ပြင်းထန်လာနေချိန်မှာပဲကုလသမဂ္ဂရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။လက်တလောပြည်ပနိုင်ငံတွေမှာဒုက္ခသည်တွေဖြစ်နေခိုလုံနေတဲ့ချင်းတိုင်းရင်းသား18000ကျော်ရှိနေပြီးအများဆုံးရောက်နေတဲ့မလေးရှားနိုင်ငံမှာတော့10000ကျော်ရှိနေတယ်လို့အိန္ဒိယ၊ထိုင်းနဲ့နီပေါ်နိုင်ငံတွေမှာလည်းအနည်းချင်းစီရှိနေကြတာပါ။ချင်းဒုက္ခသည်တွေကိုဆက်လက်ပြီးအကောက်အွယ်ပေးဖို့လိုအပ်ချက်ကိုပြီးခဲ့တဲ့2018နှစ်လပိုင်းကပြန်လည်သုံးသပ်ရမှာချင်းပြည်နယ်နဲ့စကိုင်းတိုင်းတွေမှာထူးခြားတဲ့တိုးတက်ပြောင်းလဲမှုမရှိတာတွေ့ရတဲ့အကြောင်း UNHCR ကပြောဆိုထားပါတယ်။ချင်းလူမှုတိုင်းဝိုင်းနဲ့လူမှုခြေပြုဖွဲ့စည်းတွေကလည်းစိုးရိမ်တဲ့သဘောထားတွေတင်ပြထားတဲ့အကြောင်းပြောဆိုခဲ့တာပါ။ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေကလက်နက်ကင်ပြစ်ခတ်တဲ့အကြောင်းနောက်ထပ်ဒုက္ခသည်တွေအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့အတွက်စိုးရိမ်ကြောင်းနဲ့အကူအညီပေးဖို့အသိရှိကြောင်းလဲ UNHCR ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ထားပါတယ်။
Islamic စစ်သွေးကြောအဖွဲ့ Jashin Mohammed အဖွဲ့ခေါင်းဆောင်ကိုနိုင်ငံတကာအဆင့်အကျန်းဖက်သမားတဦးဖြစ်သတ်မှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှကြိုးပမ်းခဲ့တာကိုတရုတ်နိုင်ငံကဟန့်တားခဲ့တဲ့အပေါ်စိတ်ပြက်မိကြောင်းအိန္ဒိယကပြောဆိုလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားစစ်ဖြစ်လူနီးပါးအခြေအနေထိရောက်ခဲ့တဲ့ပြီးခဲ့တဲ့လတည်းအိန္ဒိယပိုင်ကက်ရှမီးယားဒေသကအသေးခံဘုံးကွဲတိုက်ခိုက်မှုကိုတော့သူတို့လက်ချက်အဖြစ် JEM စစ်သွေးကြောအုပ်စုကအကြေညာထားပါတယ်။အဖွဲ့ကောင်းဆောင်မဆူဒ်အာဇာကိုအလိုရှိသူစီရင်သွင်းဖို့အိန္ဒိယကဆယ်စုနှစ်နဲ့ချီကြိုးပမ်းခဲ့ပေမဲ့ပါကစ္စတန်နိုင်ငံရဲ့မဟာမိတ်တရုတ်နိုင်ငံကအကြိမ်ကြိမ်ကြားဝင်ဟန့်တားတဲ့အပေါ်အိန္ဒိယကတခြားလုံးစိတ်ပြက်နေတာပါ။အိန္ဒိယနိုင်ငံကထင်ရှားတဲ့အကြမ်းဖက်တိုက်ခိုက်မှုအတော်များများဟာ JEM အဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအိန္ဒိယကစွပ်စွဲထားပါတယ်။အိန္ဒိယပြည်သူတွေပေါ်အကြီးအကျယ်တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်သူအကြမ်းဖက်ဝါဒီကောင်းဆောင်တွေကိုတရားဥပဒေရှေ့မှောက်ပို့ဆောင်နိုင်အောင်နီလန်းပေါင်းစုံနဲ့ကြိုးပမ်းသွားမှာဖြစ်ကြောင်းအိန္ဒိယနိုင်ငံသားဝင်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်ရဲ့ဖေရူမေခွဲအခုဖြစ်သူကိုတပ်ဖြတ်မှုနဲ့ဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူကိုပြန်လွှတ်ပေးလိုက်ပေမဲ့ဗီယက်နမ်အမျိုးသမီးကိုတော့ဥပဒေကြောင်းအရအရေးယူမယ်ကြောင်းမလေးရှားအနာဂတ်ကပြောလိုက်ပါတယ်။အသက်30အရွယ်ဒွန်တီဟောင်ပေါ်ဆွဲချက်တွေကိုရုတ်သိမ်းပေးဖို့ဗီယက်နမ်နိုင်ငံရဲ့လျှောက်လှည့်ချက်ကိုရှင်းနေချုပ်ကပယ်ချလိုက်တဲ့အကြောင်းအစိုးရရှင်နေမိုဟာမက်အက်စကန်ဒါအာခမက်ကဒီကနေ့ပဲတရားရုံးမှာပြောလိုက်တာပါ။မုန်နပတ်တလို့ဖန်စီထားတဲ့အင်ဒိုနီးရှားနိုင်ငံသူစီတီအစီယာကိုတော့တစုံတရာအကြောင်းပြချက်မပေးဘဲလွန်ခဲ့တဲ့3ရက်ကပဲပြန်လွှတ်ပေးထားပါတယ်
။ကဘာကျော်ကိုရီးယား K-pop အဖွဲ့ Big Bang ကလူကြိုက်များကြော်ကြတဲ့အဆိုတော် Song Ri ဟာပြည်ထစာလုပ်ငန်းနဲ့လိန်ဖြောပြေးရေးလုပ်ငန်းတွေမှာပါဝင်ပတ်သက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခံခဲ့ရတာကြောင့်ကိုရီးယားအမှုပညာလောကတစ်ခုလုံးတုန်လှုပ်ခဲ့ပါတယ်။ Song Ri ဟာလိန်ပိုင်းဆိုင်ရာလက်မခံနိုင်စရာလုပ်ရက်တွေလုပ်ခဲ့ရတဲ့ဆိုတာပြင်ဖို့ပေးထားတဲ့လက်ကင်တယ်လီဖုန်းတစ်ခုကတဆင့်ပေါ်ပေါက်ခဲ့တာပါ။
ကျားသားတွေနဲ့ညာဘက်ကဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မမြသတင်းအောင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။2019ခုနှစ်အတွင်းကရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းမှုတွေအရလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးလူမျိုးစုလိုက်ရှင်လင်းဖယ်ရှားမှုတွေလုပ်ခဲ့တဲ့အထောက်အထားတွေထပ်ရရှိထားတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဒီနှစ်နှစ်ပတ်လည်လူခွင့်ရေးအစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒီအစီရင်ခံစာမှာမြန်မာအရသာအစိုးရနဲ့ကျူးလွန်သူလုံခြုံရေးအာဏာပိုင်တွေကိုတိကျခွဲထုတ်ထားတဲ့သဘောတွေ့ရပြီးGenocide ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုစကလုံးကိုတောင်သတိထားရှောင်သုံးထားတာတွေ့ရတယ်လို့မြန်မာလူခွင့်ရေးဦးဆောင်လှုပ်ရှားသူတဦးကရှုမြင်ပါတယ်။ Equality မြန်မာညီမျှချင်းမြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှုဦးအောင်မျိုးမင်းကို VOA ဖွဲ့သားကိုရန်နိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီအစီရင်ခံစာထဲမှာအဓိကကတော့ဒီဟိုရိုဟင်ဂျာကိစ္စပေါ့မြန်မာစစ်တပ်ကဒီရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတယ်ဆိုပြီးတော့ဒီပြစ်မှုကျူးလွန်တဲ့တပ်တွေအထောက်အထားတွေကိုတွေ့ရတယ်ဆိုပြီးတော့ပြောတယ်ဒါနဲ့ပတ်သက်ပြီးတော့ရောဗာများပြောလို့ပါတယ်သူတို့ရဲ့ဒီသက်တည်အထောက်ထားတွေကဘယ်လောက်ထိခိုင်မာတဲ့အနေအထားမျိုးမှာရှိတယ်လို့မြင်မိပါလေ
ဒီလိုမျိုးလာရောက်စုံစမ်းတဲ့နိုင်ငံတကာအဖွဲ့တွေတခြားစုံစမ်းစစ်ဆေးမှုအဖွဲ့တွေကိုဒီရင်းမှာခွင့်ပြုခြင်းမရှိတဲ့အတွက်ဘယ်လောက်ထိသတင်းတွေခိုင်လုံမှုရရှိလဲကျွန်တော်တို့လေ့လာလို့မရပါဘူးသူတို့ကတော့ဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ကိုထပ်ပြီးတိတ်ဆောင်သွားတဲ့လူတွေရဲ့အဖြစ်အပျက်ကိုကိုးကားပြီးတော့ဖြစ်တယ်ဆိုတဲ့အချက်တွေပြောပြထားတယ်ဒီခိုင်ဒေတာမှာခုနလိုမျိုးလူမျိုးနယ်တစ်ခုပေါ်မှာတမောင်းလို့ရှိရင်လူအုပ်စုတစ်စုပေါ်မှာပြစ်မှတ်ထားပြီးတော့လူခွေချုပ်ဖောက်မှုတွေဖြစ်နေရဆိုတဲ့အချက်ကတော့တကယ်ကိုကြဲကြဲလောင်လောင်ဖြစ်လာတယ်။ပွားရောက်တွေ့ဆုံတဲ့သူတွေကလည်းဒီအဖြစ်အပျက်နဲ့ပတ်သက်ပြီးတော့တကယ်တမ်းဖြစ်ပါတယ်ဆိုတော့ခိုင်လုံသောအထောက်အထားရှိတယ်ဆိုတာကျွန်တော်သွားတဲ့ဖွဲ့တိုင်းကလည်းပြောနေပါတယ
်။လူခွေအဖွဲ့တွေဒီနိုင်ငံကအကူအညီပေးဖွဲ့တွေပြောနေတာကဒီဟာနဲ့ပတ်သက်ပြီးတော့လူမျိုးတုံးတက်ဖြတ်မှုဆိုပြီးတော့ပြောတာတွေရှိပါတယ်ဒါပေမဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူခွင့်အစီရင်ခံစာမှာတော့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အဆင့်မျိုးကိုတတ်မှတ်ဖော်ပြသွားခြင်းတော့မရှိဘူးဒီလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတယ်ဆိုတဲ့ဥစ္စာပဲလို့ပြောသွားတယ်ဆိုတော့ဒီပေါ်မှာရောဘယ်လိုမြင်မိလဲ
ဂျီနိုဆိုက်ဆိုတဲ့စကားလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားကိုဒီအစီရင်ခံစာမှာတိတိကျကျကိုဂရုစိုက်ပြီးတော့မတုံ့ထားတာကိုတွေ့ရတယ်ဆိုလိုတဲ့ချက်ကဘာလဲဆိုလို့ရှိရင်တော့လက်ရှိမြန်မာနိုင်ငံအစိုးရကိုဒီလူမျိုးစိတ်ရစွဲကောင်ဖြစ်ဆွဆွဲတဲ့အတိအကျကြီးကိုဆွဆွဝါဆွဆွဲတဲ့အစ်စ်တီကိုသူတို့မသွားသေးဘူးဒါပေမဲ့ဖြစ်လာနိုင်တယ်ဆိုတဲ့ကိစ္စရယ်နောက်တစ်ခါမှလူဦးရေအမြောက်များပေါ်မှာလူသားချင်းစာနာမှုမရှိဘဲနဲ့ကျူးလွန်နေဆိုတဲ့အမှုလောက်နေပဲသူတို့သတ်မှတ်ထားတယ်ပြော မ္မနိုင်ငံအစိုးရအနေနဲ့လက်တွေ့လက်တွေ့ပူးပေါင်းဆောင်ရွက်ဖို့အမှန်တရားကိုဖော်ဆောင်နိုင်ဖို့ပြီးလို့ရှိရင်ဒီလိုမျိုးဆိုးရွားတဲ့လူခွေးကိစ္စတွေကိုအမှန်တကယ်စိတ်ရင်းစေတာအမှန်နဲ့စုံစမ်းစစ်ဆေးပြီးတရားဥပဒေဆောင်ကျဉ်းနိုင်မှုအတွက်သူတို့အနေနဲ့ဆက်လက်ပြီးစောင့်စားနေတယ်။ဒါနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့အတွက်သို့မဟုတ်နိုင်ငံတကာနဲ့လက်တွဲလှုပ်ဆောင်ပြီးတော့အမှန်တရားဖော်ဆောင်နိုင်မှုအတွက်ညွှန်လင်းနေသေးရဆိုတဲ့အဓိပ္ပာယ်မျိုးကျွန်တော်တို့သိရောက်နေတွေ့ရပါတယ်ဗျ
။ဒီအစီရင်ခံစားကြောင့်ရောနိုင်ငံဆက်ဆံရေးရောထိခိုက်နိုင်ပါသလား
။အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုရှိမယ်ဆိုရင်အများအားလူခွင့်ရေးကိုအခြေခံပြီးတော့သူတို့ရေးသားပါတယ်။ဒါကြောင့်မို့ဒီအစီရင်ခံစားကဟိုနိုင်ငံတစ်ခုရဲ့စံတမန်ရေးဖွံ့ဖြိုးရေးစီမံကိန်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့လေ့လာစရာစံချီတစ်ခုဖြစ်ပါတယ်။အခုတော့အခုလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေဖြစ်တယ်ပြည်သူလူထုရဲ့အခြေခံလက်လက်စွာထုတ်ဖော်ပြောဆိုခွင့်တတိမီဒီယာတွေကျွန်တော်တို့ရရှိခွင့်ဆိုတဲ့အခြေခံခွင့်ရေးတောင်မှထိခိုက်မှုတွေပုံပုံများပြားလာတယ်ဆိုတဲ့ချက်ကအမေရိကန်နဲ့ပူးပေါင်းလက်ဆောင်မှုအထူးဖြင့်ဒီနိုင်ငံသားအကူအညီထောက်ပံ့ရင်နောက်တစ်ခါရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မှုအတွက်ကတော့မျက်ခုံးတွန့်စရာသိပ်ပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့လာရောက်ပြီးကြမ်းလှမ်းတဲ့အခြေအဖြစ်မျိုးတော့ရှိလာတော့မှာမဟုတ်ဘူ
းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေအဲဒီလိုလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကတုံ့ပြန်ဆောင်ရွက်တဲ့အခြေအနေကိုလည်းအားရကျေနပ်မှုမရှိဘူးဆိုပြီးတော့ပြောထားပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့ရောဘာတွေလုပ်ဖို့လိုမယ်လို့မြင်မိပါလဲ
ဒီလိုမျိုးလူခွင့်ကိစ္စတွေချိုးဖောက်နေတာစစ်တပ်မှာပါဝင်တဲ့သူတွေစစ်တပ်ကောင်းဆောင်တွေကကျူးလွန်နေလို့ပြောပြီးတော့မြန်မာအစိုးရကတော့ဒီကိစ္စနဲ့ပတ်သက်ပြီးကင်တယ်ဖြေရှင်းရမှာအနည်းလို့ထောက်ပြထားတာသူတို့တမင်တက်တက်ခွဲထားတဲ့သဘောမျိုးလေးတွေ့ပါတယ်ဒီအစိုးရအနေနဲ့ဒီလိုမျိုးကိစ္စတွေမှာပြောသမျှလက်ခံတာတော့မဟုတ်ပြီမဲ့နိုင်ငံတကာနဲ့တက်နေတဲ့ပူးပေါင်းဆောင်ရွက်ပြီးတော့တကယ့်ကိုလူခွေအမှန်တကယ်လေးစားပြီးလူခွေကိုကာကွယ်စောင့်ရှောက်ပြီးလူခွေချုပ်ဖောက်သူတွေကိုထိရောက်စွာအရေးယူတဲ့လုပ်ငန်းစဉ်တွေလုပ်ပြဖို့လိုအပ်ပါပြီပူးပေါင်းဆောင်ရွက်မှုနဲ့နိုင်ငံတကာရဲ့ယုံကြည်မှုနိုင်ငံတကာရဲ့ပြန်လည်လေးစားမှုကိုတိစောက်ဖို့အတွက်အရင်အရေးစီနေပါပြီ
။ညီမကြီးမြန်မာကဥအောင်မြုံမင်းကိုကိုရနိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။မြန်မာအမျိုးသမီးတွေတရုတ်အမျိုးသားတွေနဲ့အတင်းကျပ်လက်ထပ်ဖို့လူကုန်ကူးခတ်နေရတာဟာလက်နက်ကင်တိုက်ပွဲတွေအပါအဝင်ငွေကြေးမပြည့်စုံတဲ့အခြေအနေတွေကြောင့်ဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူးကပြောလိုက်ပါတယ်။ဒီအကြောင်းအမေရိကန်စင်တာမှကျင်းပတဲ့လူကုန်ကူးမှုအခြေအနေဆိုင်ရာလေ့လာတွေ့ရှိချက်အကြောင်းဆွေးနွေးပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ပြည်ပကိုလူကုန်ကူးခံရတဲ့မြန်မာမျိုးသမီးအများစုဟာတရုတ်ပြည်ကိုလူကုန်ကူးခံရတာဖြစ်ပြီး80ရာခိုင်နှုန်းကျော်ကတရုတ်မျိုးသားတွေနဲ့အလုံးမတူပဲလက်ထပ်နေရတာဖြစ်တယ်လို့ဒီကနေ့အမေရိကန်စံနာမှာလုပ်တဲ့လူကုန်ကူးမှုအခြေအနေဆိုင်ရာလေ့လာတွေ့ရှိချက်အသစ်မှာဖော်ပြထားပါတယ်။ဒါကအခုနောက်ပိုင်းပိုဆိုးရွားတဲ့အခြေအနေဖြစ်လာတာလို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူးထရီဇာမက်ဂီကပြောပါဗျာ။
2017ခုနှစ်မှာလူကုန်ကူးမှုရဲ့82ရာခိုင်နှုန်းကတရုတ်ပြည်ကိုပါမြန်မာပြည်တွင်လူကုန်ကူးမှုကိစ္စတွေကလည်းရာခိုင်နှုန်းမြင့်လာတာပါပဲ။ဘာကြောင့်လဲဆိုရင်တရုတ်ပြည်မှာလူကုန်ကူးခံရတဲ့မျိုးသမီးတွေဟာသူတို့ဖာသာပြန်လာပြီးပြည်တွင်းလိမ်လုံငန်းတွေမှာပြန်လုနေတာကြောင့်ပါပဲ။ဒါကသူတို့ရဲ့စိတ်ပိုင်းဆိုင်ရာဒဏ်ရာတွေနဲ့လည်းပတ်သက်နေပါတယ်။မြန်မာနိုင်ငံကတရုတ်နိုင်ငံနဲ့အိမ်နီးချင်းကပ်နေပြီးနေဆက်မှာလက်နက်ကင်ပြိပက္ခတွေဖြစ်နေတာကြောင့်လေလူကုန်ကူးတာတွေကိုအကာအကွယ်ပေးနေတဲ့အခြေအနေဖြစ်နေတာပါ။အစိုးရကဒါကိုဘာကြောင့်အမြန်ဆုံးဖြေရှင်းသင့်တယ်လဲဆိုတာကတော့နောက်ဖြစ်လာမဲ့ဆိုးရွားတဲ့ကိစ္စတွေအတွက်ပြင်ဆင်နိုင်ဖို့ပါပဲ။
အမေရိကန်အခြေစိုက်ဂျွန်ဟော့ကင်းတက္ကသိုလ်ကလေးလာပြုစုချက်တွေကိုတင်ပြရတဲ့ဆွေးနွေးပွဲမှာတော့ပြီးခဲ့တဲ့2013ကနေ2019အထိတရုတ်ပြည်ကနေပြည်တွင်းပြန်လာတဲ့အမျိုးသမီး36,000ရှိရဲ့အကြောင်းဒီတက္ကသိုလ်ကဒေါက်တာကော့လန်ရောဘင်ဆန်ကပြောပါရယ်အဲ့ဒီထဲကအမျိုးသမီး9,800ဟာတရုတ်မျိုးသားတွေနဲ့လက်ထပ်ခဲ့ပြီး9,000လောက်ကအတင်းအကျပ်လက်ထပ်ခဲ့တာဖြစ်တယ်လို့ဆိုပါရယ်2,800လောက်ကကလေးမွေးပေးဖို့အတွက်အတင်းအကျပ်စီခိုင်းခံရတာလို့ဆိုပါရယ်တချို့အမျိုးသားတွေကကလေးရောင်လောက်ပဲလက်ထပ်တာဖြစ်ပြီးတချို့ကတော့အတူနေဖို့လက်ထပ်လိုတာပါလူကုန်ကူးခံရသူတွေရဲ့တွေ့ကြုံခံစားမှုတွေတွင်ပြင်းလက္ခဏာတွေကိုလေ့လာပြီးကောက်ယူထားရတွေ့ရှိချက်အရဆိုရင်ငွေကြေးမပြည့်စုံတဲ့အခြေအနေတွေကကြိုတင်စီစဉ်လက်ထပ်ပေးစားတဲ့ကိစ္စတွေကိုဖြစ်နိုင်စေကြောင်းဂျွန်ဟော့ကင်းတက္ကသိုလ်ကဒေါက်တာကော့လန်ရောဘင်ဆန်ကပြောပါရယ်မ မြန်မာနိုင်ငံအတွင်းစင်ရနွမ်းပါမှုတွေနဲ့အလုတ်ကန်ရှားပါမှုတွေကြောင့်အင်းဒီဂျင်းနိုင်ငံတွေမှာတွားရောက်လုတ်ကန်ကြဖို့ကြိုးစားကြသူတွေအထူးသဖြင့်အမျိုးသမီးတွေဟာလူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြရလေရှိပါတယ်။အခုနောက်ပိုင်းဆိုရင်အင်းဒီဂျင်းတရုတ်နိုင်ငံကိုရောင်းစားခံရတဲ့အမျိုးသမီးတွေပုံမှန်များပြားလာနေရပါလူကုန်ကူးမှုတိုးလာရတဲ့အကြောင်းရင်းတွေထဲမှာမြန်မာနိုင်ငံတွင်လက်နက်ကိုင်ပြည်ပခါတွေမိယာသိမ်းဆဲမှုတွေအတင်းအဓမ္မဖယ်ရှားခံရမှုတွေလူခွင့်ရေးချိုးပေါမှုတွေနဲ့အလုတ်ကင်ခွင့်ရေးရှားပါမှုတွေကြောင့်အခုလိုတရုတ်ပြည်ကိုတွားကြရဲမြန်မာရှိပြောင်းလူသားတွေတိုးလာနေရပဲဖြစ်တယ်လို့ဒီကနေ့ဆွေးနွေးပွဲမှာအဓိကထောက်ပြခဲ့ကြပါတယ်
။ကိုစောထက်ပြောပြသွားတာပါရှင်။ထိုင်းနိုင်ငံမှာအလုတ်လုပ်ကြမဲ့ MOU အလုတ်သမားတွေအတွက်ကုန်ကြစည်တွေကိုပြည်ပအလုတ်ကင်ဝန်ဆောင်မှုလိုင်စင်ရထိုင်းအေဂျင်စီအားလုံးကသတ်မှတ်ထားတဲ့နှုတ်အတိုင်းသာကောက်ခံရမှာဖြစ်တဲ့အကြောင်းပြည်ထောင်စုမြန်မာနိုင်ငံတော်အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုတ်သမားညွှန်ကြားမှုဦးစီးဌာနကထုတ်ပြန်လိုက်ပါတယ်။ထုတ်ပြန်ချက်ကိုမလိုက်နိုင်ရင်1996ခုနှစ်ဥပဒေအရအရေးယူသွားမှာဖြစ်ကြောင်းလည်းမတ်လ17ရက်နေ့ကသတိပေးထားပါတယ်။ဒီထုတ်ပြန်ချက်ကိုအလုတ်သမားအရေးဆောင်ရွက်နေသူတွေကကြိုဆိုပေမဲ့တကယ်အရေးယူဆောင်ရွက်မှုတွေနဲ့အလုတ်သမားတွေကြားမှာပညာပေးလုပ်ငန်းတွေကိုအစိုးရအနေနဲ့ပိုပြီးတိုးချဲ့ဆောင်ရွက်သင့်တယ်လို့လည်းထောက်ပြကြပါတယ်။အသေးစိတ်ကိုဆက်သွယ်ဆောင်ရွက်ထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ပြည်ထောင်စုမြန်မာနိုင်ငံတော်အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုတ်သမားညွှန်ကြားမှုဦးစီးဌာနကမတ်လ17ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်အရမြန်မာပြည်ပအလုတ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ပြည်ပအကျိုးဆောင်လိုင်စင်ရထိုင်းအေဂျင်စီများအားလုံးဟာသတ်မှတ်ထားတဲ့နှုန်းထားတိုင်းကုန်ကြစရိတ်ကိုသာကောက်ခံရမှာဖြစ်တယ်ဆိုပြီးဆိုထားတာပါ။ဒါဟာတကယ်ပဲအလုတ်သမားတွေအတွက်အကျိုးရှိစေမှာဖြစ်တာမို့ကြိုးဆိုပေမဲ့မလိုက်နာတဲ့အေဂျင်စီတွေကိုတော့အရေးယူတာမျိုးတွေတိတ်မတွေ့ရဘူးဆိုပြီးရောင်ကြီးဥလုပ်သမားအဖွဲ့ကဦးမိုးကျော်ကပြောပါတယ်
။ဒီလုပ်သမားညွှန်ကြားဥစည်းဌာနကနေထုတ်တဲ့အချက်လက်တွေကတော့တကယ်လို့အဲ့ဒီဥစ္စာတွေစနစ်တကျတကယ်ပဲကြီးကျက်ပြီးတော့လုဆောင်နိုင်နေဆိုရင်အစိုးရကနေကြီးကျက်လုဆောင်နိုင်ဆိုရင်အမတန်တင့်မြတ်တဲ့ကုန်ကျစရိတ်တွေဖြစ်တယ်။ဒါမှပဲချမ်းမှာတသိန်းခွဲကုန်ပဲပြီးရင်ထိုင်းနိုင်ငံထဲမှာဆိုလို့ရှိရင်ဒီတိုင်းကဗီဇာကြီးအတွက်က900စစ်စစ်က900ပြောလို့ဆိုလို့ရှိရင်အမကြီးအမကကြက်ဒီတနည်းစားအတွက်ပါဝင်အားလုံး3600မကျော်ပဲနဲ့မကျော်တဲ့ကုန်ကျစရိတ်မျိုးပဲတောင်းခံရမယ်ပေါ့အေဂျင်စီတွေဒီပြပအတုတ်ကန်ရှာဖွေတဲ့အကျိုးဆောင်အေဂျင်စီတွေနဲ့ဒီလိုကောက်ခံရမယ်ဆိုပြီးတော့ဒါညွန်ကြားချက်ထုတ်တာပဲတကယ်လို့အဲ့ဒါကိုချိုးဖောက်မယ်ဆိုရင်ငုံမူလာတဲ့မြန်မာပြည်ထဲမှာရှိတဲ့ပြပအလုလူသမားဥပဒေဆိုင်ရာထဲမှာ1996ခုနှစ်ကထုတ်ပြန်ထားတဲ့ဥပဒေတွေရှိတယ်အဲ့ဒီဥပဒေပွဲစားတွေအကျိုးဆောင်အေဂျင်စီကနေပြီးတော့ဟလာဒီမြန်မာတဲ့သုရတီပေါ်မှာSUV မျိုးပေါ့နော်အရေးယူဆောင်တာမျိုးကတော့ကျွန်တော်မတွေ့သေးဘူ
းထိုင်းနိုင်ငံထဲမှာအလုတ်သမားတွေဆေးလွတ်ခွင့်ရထားတဲ့ကုမ္ပဏီပေါင်း100ကျော်ရှိပြီးတချို့ကတော့ကုမ္ပဏီမရှိဘဲပွဲစားတွေကပဲလှုပ်ဆောင်နေတာမျိုးတွေလည်းရှိနေတာပါဒါအပြင်ကုမ္ပဏီတချို့ဟာငွေတွေကိုအဆမတန်ယူပြီးအလုတ်သမားတွေကို3လလောက်ကြာတဲ့အထိအလုတ်ကင်မရှာဖွေပေးနိုင်တာတွေလည်းရှိနေတာမို့ပြီးခဲ့တဲ့လကပဲနေဆက်မှာဆန္ဒပြမှုတွေဖြစ်ပွားခဲ့ရတယ်ဆိုပြီးဦးမိုးကျော်ကပြောပါတယ်
ပြီးခဲ့တဲ့လဆိုလို့ရှိရင်ညဦးရီမြို့မှာဆိုလို့ရှိရင်38ယောက်အစုသမားတွေကအဲ့လိုပဲအကျိုးဆောင်အေဂျင်စီကနေပြီးတော့ပတ်စံနေယူထားပြီးတော့ကျတော့3လလောက်စုံစမ်းပြီးတဲ့အခါမှာအလုပ်မရလို့ဆိုပြီးတော့ပြီးခဲ့တဲ့လတွေကဆန္ဒပြမှုတွေဖြစ်ပေါ်တာတွေရှိတယ်
။အလုပ်သမားတွေအနေနဲ့အစိုးရကချမှတ်ထားတဲ့ကုန်ကျစရိတ်နှုန်းထားတွေကိုတေချာသိနာလည်အောင်အသိပညာပေးမှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်ဖို့လိုနေသေးတယ်လို့လည်းသူကဆိုပါတယ်။
ဆိုတော့ကျွန်တော်မြန်မာနိုင်ငံသားတွေကပြောမယ်ဆိုရှင်တကယ်ကိုတိတိပပနဲ့ဟာလာဒီဓာရီကိုကြကြပြက်ပြက်နဲ့တီးဖို့လိုတယ်အလူသမားတွေအတွက်ဒီလိုလုပ်လို့ရတယ်တရားဝင်လမ်းကြောင်းကဆိုလို့ရှင်ကိုကြစီတွေကဒါမျိုးရှိတယ်တကယ်ထုတ်ပြီးတဲ့နေရာတွေမှာရောပဲဒါတော့ပုံကြတယ်ဆိုပေမဲ့မြန်မာစင်သာရှိတဲ့ဟာလာကတ်ထားရမယ်အလူသမားတွေပုံလို့တီးအောင်ပို့ပြီးတော့ကျတော့ဝဲနဲ့ဖြစ်အောင်အစိုးရကိုယ်တိုင်ကိုလုပ်ပေးတယ်လို့ကျွန်တော်တို့ဒီလိုမြင်နေမှာ
ထိုင်းနိုင်ငံထဲမှာမြန်မာအလို့သမား3သန်းထက်မနည်းရှိနေပြီးတရားဝင်အထောက်ထားရှိသူတွေကသသန်းလောက်ပဲရှိနေတာပါဒီအတွက်အဖမ်းဆီးတွေလုတ်တိုင်းမှာမြန်မာတွေဟာအများဆုံးဖမ်းဆီးခံခဲ့ရပါတယ်အလို့ရမယ်ဆိုပြီးပွဲစားတွေကရောင်းစားသွားကြတာတွေငွေကြေးအဆမတန်တောင်းခံပြီးလိန်လယ်မှုတွေလုတ်တာတွေကိုလည်းအမြဲလိုကြုံနေရတာဖြစ်ပြီးထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမရှိတဲ့အတွက်လဲဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့ကတော့မလွယ်ကူသေးဘူးလို့လဲအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင
်မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်မြမပြည်ဆိုင်ရာသတင်းလွှာတွေကိုဒီမှာပဲရနာပြီးကျမအေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးကြပါမယ် AIDS ရောဂါဖြစ်စေနိုင်တဲ့ HIV ပိုကူးစက်ခံထားရပြီး HIV ပိုရှိတဲ့လက္ခဏာလုံးဝမတွေ့တော့တဲ့ဒုတိယမြောက်တူဗြိတိန်နိုင်ငံမှာထွက်ပေါ်လာပါပြီ။ဒီသတင်းကအလွန်ကိုစိတ်အားတက်ဖွယ်ကောင်းတယ်လို့ကုလသမဂ္ဂကုခန်အားကြဆင်းမှုရောဂါတိုက်ဖျက်ရေးအေဂျင်စီကအမေရိကန်နိုင်ငံ Seattle မြို့မှာကျင်းပတဲ့ညီလာခံတစ်ခုမှာပြောကြားခဲ့ပါတယ်။ Carol Pearson ရဲ့သတင်းလွှာကိုမတ်မြသစင်အောင်ကပြောပြမှာပါရှင်။
ခုခံအကျဆင်းမှုယောဂ HIV virus ကူးစက်ခံရတာနဲ့ AIDS ယောဂတွေကိုကုသနိုင်ဖို့နည်းလမ်းတွေကိုသိပ္ပံပညာရှင်တွေရှာဖွေနေကြတာနှစ်ပေါင်း40နီးပါးရှိပါပြီ။အခုဗြိတိန်နိုင်ငံမှာ AIDS ယောဂဖြစ်စေနိုင်တဲ့ HIV ယောဂပိုးကူးစက်ခံထားရပြီး HIV ယောဂပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့တဲ့လူနာတစ်ယောက်ကိုကုသနိုင်ခဲ့တဲ့ဖြစ်ရဟာထိုးပေါက်အောင်မြင်မှုရလဒ်လို့ပြောရပါမယ်။ဒီအပေါ်မှာကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရက်ကအခုလိုပြောပါတယ
်။ The breakthrough gives us great hope for the future but also shows how far we are from the point of ending AIDS with science as well.
ဒီကုသမှုဖြစ်စဉ်ကကျွန်တော်တို့ကိုရှေ့အနာဂတ်အတွက်မျှော်လင့်ချက်တွေအများကြီးပေးဦးနာမကAIDS ယောဂါကိုတိုက်ဖျက်နိုင်ဖို့နှိစက်နေပြီဆိုတာပြလိုက်တာပါ။ဒါဟာAIDS ယောဂါကာကွယ်ရေးနဲ့ကုသမှုတွေဆက်လုပ်ဖို့ဘလောက်ရည်ပါတယ်ဆိုတာပြလိုက်တာပါ။
HIV ယောဂပိုးကူးစက်ခံထားရတဲ့ဒီဗြိတိန်နိုင်ငံသားကို HIV ယောဂပိုးကိုသဘာဝအဖြစ်ခုခံနိုင်တဲ့ရှားပါတဲ့မျိုးရိုးဗီဇပြောင်းလဲမှုနှစ်ထပ်မူပွားရှိသူအလူရှင်တဦးစီက stem cell လို့ခေါ်တဲ့ပင်မကလပ်စီကိုရယူအစားထိုးကုသပေးခဲ့တာပါသူခန္ဓာကိုယ်မှာရှိတဲ့ HIV ပိုးကိုသူတည်သူတွေကစောင့်ကြည့်နေခဲ့ပြီးတဲ့နောက်ယောဂပိုးမရှိတော့ဘူးဆိုတာကိုတွေ့ခဲ့တာပါHIV ယောဂပိုးကူးစက်ခံထားရသူတွေကိုပုံမှန်တိုက်လိရှိတဲ့ ARV C ဟာယောဂပိုးပိုးဆိုးမလာအောင်ပဲထိန်းထားနိုင်ပြီးပျောက်သွားအောင်ကုသပေးနိုင်တာတော့မဟုတ်ပါဘူး။အဲ့ဒီမျိုးသားမှာ HIV ယောဂပိုးရှိနေတာကို2003ခုနှစ်မှာစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်2012ခုနှစ်မှာ ARV C ကိုစတောက်ခဲ့တာပါ။သူမှာ Hodgkin's lymphoma လို့ခေါ်တဲ့ကင်ဆာဖြစ်စေနိုင်တဲ့အကျိတ်တွေပေါ်လာပြီးတဲ့နောက်2016ခုနှစ်မှာပင်မကလပ်စီအစားထိုးကုသမှုစလုပ်ပြီး ARV ဆေးတောက်တာကိုလည်းရပ်လိုက်ပါတယ်။အခုလူနာဟာပင်မကလပ်စီအစားထိုးပြီးတဲ့နောက်16လအကြာမှာယောဂပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့ဘဲကင်းရှင်းသွားတာလို့လန်ဒန်တက္ကသိုလ်ကောလစ်က Ravindra Gupta ကပြောပါတယ
်။ We waited 16 months before stopping.in the post transplant period just to make sure it was in
ပင်မကလပ်စီအစားထိုးပြီးနောက်16လစောင့်ကြည့်တာပါ။လူနာကအခြေအနေကောင်းသလိုသူ့မှာရှိတဲ့ virus ပိုးလည်းမရှိတော့သလောက်နှဲသွားတာကိုတွေ့ရပါတယ
်။လူငယ်တဲ့12နှစ်လောက်က HIV ယောဂပိုးကူးစက်ခံထားရသူဂျာမနီနိုင်ငံဘာလင်မြို့ကလူနာတူကိုအလားတူပင်မကလပ်စီအစားထိုးပေးခဲ့ပြီးအခုဆိုရင်ဒီဖြစ်ရက်ကဒုတိယမြောက်ဖြစ်ပါတယ်။အခုဒီလိုပင်မကလပ်စီအစားထိုးတာဟာခုခံအားကျဆင်းမှုယောဂတိုက်ဖျက်ရေးအတွက်အရေးပါတဲ့ရှာဖွေတွေ့ရှိချက်ဖြစ်တယ်လို့ဂူပတာကပြောပါတယ်။
If you transplant those cells into somebody who already has HIV,
HIV ယောဂါပိုးကူးစက်ခံထားတဲ့လူနာကိုပင်မကလပ်စီဆဲတွေအစားထိုးတဲ့နေရာမှာဒီဆဲအသစ်တွေကိုယောဂါပိုးမကူးအောင်တော့ကာကွယ်ဖို့လိုပါလိမ့်မယ်
။ကမ္ဘာပေါ်မှာ HIV ယောဂါပိုးကူးစက်ခံထားရသူပေါင်း38တန်းလောက်ရှိနေတဲ့အတွက်လက်တွေ့မှာပင်မကလပ်စီအစားထိုးကုသဖို့ကတိတ်ပြီးတော့မလွယ်ကူနိုင်ပါဘူး။ဒီနည်းကဈေးကြီးတယ်လို့လူနာနဲ့ကိုက်ညီမဲ့HIV ယောဂါပိုးကိုသဘာဝအဖျင်ခုခံနိုင်တဲ့ရှားပါတဲ့မျိုးရိုးဗီဇပြောင်းလဲမှုနှစ်ထပ်မူပွားရှိသူအလူရှင်ကိုရှာဖွေနိုင်ဖို့ကလည်းခက်ခဲပါလိမ့်မယ်။ကုသမှုဖြစ်စဉ်မှာနာကျင်မှုတွေခံစားရမှာဖြစ်တယ်လို့အန်နီရဲလည်းများတယ်လို့ London Imperial College ကဒေါက်တာ Sarah Fiddler ကပြောပါတယ်။ဒီကုသမှုကိုခံယူခဲ့သူနှစ်ဦးစလုံးက HIV ယောဂါပိုးကူးစက်ခံနေရတဲ့အပြင်ကင်ဆာယောဂါပါတွေ့ပြီးဖြစ်နေတဲ့အတွက်သူတို့နှစ်ယောက်စလုံးမှာရွေးချယ်စရာမရှိလို့ဒီနည်းလမ်းကိုစွန့်စားရွေးချယ်ခဲ့ရတာဖြစ်ပါတယ်။ဒီအစားထိုးကုသနည်းဟာ HIV ယောဂါပိုးကိုကြဲကြဲပြန့်ပြန့်ကုသနိုင်မဲ့တကယ်လက်တွေ့ကျတဲ့နည်းလမ်းတော့မဟုတ်ဘူးလို့သုတေသီတွေကသတိပေးထားပါတယ်။သိပ္ပံပညာရှင်တွေကတော့ဒါနဲ့ပတ်သက်တဲ့သုတေသနတွေကိုဆက်ပြီးတော့လှုပ်သွားမှာပဲဖြစ်ပါတယ်ရှင်။
မမြသစင်အောင်ပြောပြခဲ့တာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က5ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်မတ်လ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကအပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ကိုဝင်းမင်းရဲ့ကျန်းမာရေးကဏ္ဍ၊ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တခါတိုင်းရင်းသတင်းလွှာကဏ္ဍမှာတော့ငြိမ်းချမ်းရေးကော်မရှင်နဲ့အပြစ်ရတိုင်းရင်းသားအဖွဲ့တွေနဲ့ဆွေးနွေးပွဲဟာတိုးတက်မှုရှိကြောင်းအစိုးရဘက်ကပြောပေမဲ့လို့တိုင်းရင်းသားတွေဘက်ကတော့အခုလိုပြောပါတယ
်ကျွန်တော်တို့ဖက်ဒရယ်ကိုချီတက်မယ်လို့ကျွန်တော်တို့ပြောရတယ်ဆိုပေမဲ့အမှန်တကယ်ကျွန်တော်တို့ရှိနေတာကနိုင်ငံရေးဆွေးနွေးပွဲတွေကိုဘလို့ဆွေးနွေးရမလဲဆိုတဲ့ framework
ပါ KNU အထွေထွေအတွင်းရေးမှူးဘဒူစောတာဒိုမူရဲ့ပြောပြချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍကိုနှာစင်ရမှာပါဒီစီစဉ်တွေကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနှာစင်ကြရအောင်ပါရှင်ဒီတစ်ပတ်မှာတော့ကျမ်းမာကြောက်ကတ်ကျမ်းမာရေးအကြောင်းအပိုင်း1ကိုနှာစင်ရမှာဖြစ်ပါတယ်မလ14ရက်နေ့ဟာကမ္ဘာကြောက်ကတ်နေ့ဖြစ်ပါတယ်ဒီအချိန်မှာကြောက်ကတ်ကျန်းမာရေးအတွက်အရေးကြီးတဲ့အချက်တွေကိုကျန်းမာရေးပညာရှင်တွေကထောက်ပြထားကြပါတယ်ကြောက်ကတ်အားနည်းစေမဲ့အချက်လက်တွေကိုကြိုတင်သိထားဖို့နဲ့ကြောက်ကတ်မပြတ်စီအောင်ကြိုတင်ကာကွယ်ဖို့အရေးကြီးတဲ့အကြောင်းကြောက်ကတ်နဲ့စီလံချောင်းခွဲစိတ်အထူးကဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
โอเคจောက်แก่นเนี่ยซีลันจองควဲစိတ်ทุกข์ဆရာဝန်ကြီးดร.จောင်းမြတ်ခင်ဗျာကျွန်တော်တို့အခုမတ်လ14ရက်နေ့ကကမ္ဘာจောက်แก่นနေ့ဖြစ်တဲ့အတွက်จောက်แก่นကျန်းမာရေးနဲ့ပတ်သက်ပြီးဆရာရေဒီจောက်แก่นအားနည်းရခြင်းအကြောင်းရင်းပေါ့ဆရာเนาะအဲ့ဒါတွေကိုကျွန်တော်အဓိကပြောချင်ပါတယ်ဆရာအဲ့ခါကျတော့ဒီจောက်แก่นအားနည်းရခြင်းကဘာကြောင့်အဓိကဖြစ်ရလဲဆရာ
ကျွန်တော်တို့ဒီจောက်แก่นအားနည်းရေးယောဂဆိုတာကတော့အဓိကကတော့ဒီจောက်แก่นကကောင်းကောင်းအလုံးမလုံးတော့တာကောင်းကောင်းအလုံးမလုံးတော့ဘူးဆိုတဲ့နေရာမှာချက်ချင်းလက်ငင်းဖြစ်သွားတဲ့ကြောက်ကအားနေတဲ့ယောဂါရှိရဲ့နောက်တစ်မျိုးကတော့သူကနာတာရှိကြောက်ကအားနေတဲ့ယောဂါအဲ့ဒီဥစ္စာတွေဘာကြောင့်ဖြစ်ရတာလဲဆိုလို့ရှိရင်ခန္ဓာကိုယ်မှာဥပမာဖြင့်ဒီလိုယောဂါခံရှိနေဒီလိုယောဂါခံရှိနေဒီလိုယောဂါခံရှိတဲ့လူတွေဟာနာတာရှိမှကြလို့ရှိရင်သူရဲ့ကြောက်ကကြီးတစ်ချိန်လေးပြက်ပြီးလာပြီးတော့ကြောက်ကအားနေတဲ့ယောဂါဖြစ်လာတာပေါ့ဒီတော့တခြားယောဂါတွေဥပမာဉာဏ်ရောမှာကြောက်တယ်ကြောက်တတ်မှာကြောက်တယ်ပြီးရင်မှာကြောက်တယ်အဲ့ဒီယောဂါတွေကြောင့်လည်းမကုဘဲနဲ့ထားတယ်နာတာရှိလို့ရှိရင်ကြောက်တတ်မှာလာပြီးတော့မှပြက်စီးပြီးတော့မှကြောက်ကအားနည်းတဲ့ယောဂါတွေဖြစ်တတ်ပါတယ်။နောက်ဒီစီလိုင်းကောင်းမှာမကြာခဏပိုးဝင်ပြီးတော့မှဒီစီးပိုးရာရင်တစ်ခုကြောက်တတ်ရဲ့အသားကိုပြက်စီးနေတာ
ဟုတ်ကဲ့ဆရာအဓိကသုံးခုပေါ့နော်စီးကျူတွေးတူကြောင်ဖြစ်တာရဲ့ဒီကြောက်တဲ့တာကြောင့်ဖြစ်တာရဲ့နော်စီလံကြောင့်ပိုးဝင်တာကြောင့်ပေါ့နော်အဲ့ဒါတွေကိုဆရာရဲ့ဘယ်လိုသိနိုင်မလဲကြိုပြီးတော့လဲသတော်စစ်စစ်ကုသမယ်အောင
်ဒီဒီယောဂဆိုတာလေဟိုနာကျင်ရေယောဂမဟုတ်ဘူးဒီဒီယောဂလေနာကျင်ရေယောဂမဟုတ်တော့ဆိုတာစစ်စေးကြီးမှလည်းပြီးတာပေါ့နော်အဲ့တော့စီးကျူရေရှိသလားဒီဒီယောဂရှိသလားဆိုတာကတော့ပုံမှန်စစ်စေးလိုက်လို့ရှင်တော့သိနိုင်တာပေါ့ဆုံးနည်း၎င်းမယ်ဥပမာကြောက်တည်ရှိနေသလားမရှိဘူးလားဆိုတာလေပုံမှန်စစ်ဆေးခြင်းအဖြစ်သိနိုင်ပါလေ။ဟောအဲ့တော့ဒီကြောက်ကတ်ယောဂါရှိမှန်းဘယ်လိုလုပ်ပြီးမလဲပေါ့နော်။ဒီကြောက်ကတ်အားနည်းတဲ့ယောဂါကြီးဖြစ်လာပြီးဆိုရင်ပြီးရဲ့လက္ခဏာတော့အစပိုင်းမှာတော့မသိပါဘူး။ဒါပေမဲ့တစ်ဖြည်းဖြည်းဥပမာကြီးစီးနေလာမယ်။ခန္ဓာကိုယ်ရပေါ်ရောင်လာမယ်။အဲခြေထောက်ကရောင်မယ်၊မျက်နှာပေါ်ရောင်မယ်။ဒီကပူဆိုးလာလို့ရှိရင်မောကျလာမယ်အလွယ်တကူပြန်မှန်းမယ်ဒီထက်ပိုဆိုးနိုင်တော့ကျက်တက်တာလို့အပြီးလက်တာလို့ဘယ်လောက်ကြီးဖြစ်သွားနိုင်ပါလဲအဲ့ဒီအဆင်းရောက်သွားပြီဆိုရင်တော့ကြောက်ကအားနေတဲ့ရောဂါတော်တော်လေးရင်းထိုင်တဲ့အဆင်းလို့ပြောနိုင်ပါ
ဟုတ်ကဲ့ဆရာကြီး အခုလိုဒီယောဂပြင်းထန်တဲ့အစီအမရောက်ခင်ပါပေါ့နော်ဆရာကုနာပြောတဲ့ဒီပထမပိုင်းဒီလက္ခဏာတွေဒီမှာစီးနေတာတို့ဖော်ရောင်းတာတို့ပေါ့နော်အဲ့ဒါတွေဖြစ်လာချိန်မှာအ мян ဒီဆရာဝန်နဲ့ပြပြီးတော့ကုသမှုခံယူဖို့လိုတာပေါ့ဆရာနော
်ဟုတ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအနေထားဆရာရေပွေးရအဖြစ်ပေါ့နော်ဟိုရှင်းရှင်းတော်တော်လေးရှင်းပြလို့ရမှာဆရာ
ကုသတဲ့အနေထားမှာတော့သမတိကတော့ယောဂရဲ့အမိတက်ဖို့လိုတာပေါ့နော်ဥပမာအတွက်ဒီနာတယောက်ကကြောက်ကအားနေတဲ့ယောဂရှိနေပြီဆိုလို့ရှိရင်ကျွန်တော်ကဘာကြောင့်ကြောက်ကအားနေရတယ်အဖြေရှာဖို့လိုတယ်ဥပမာသီလယောဂအခန်းရှိနေတယ်သီလယောဂအခန်းရှိနေတယ်ဒီယောဂတွေကိုတိကျမကုထားဘူးဆိုရင်ကျွန်တော်ကဒီယောဂကိုတိကျကုသဖို့လိုပါတယ်ဒီပေါင်းခြင်းတွေကိုတိကျထိမှုလိုတယ်ဒီကြိုထိမှုလိုတယ
်ဟုတ်ကဲ့ဆရာကြီးဒီကြောက်တဲ့တာနဲ့ပတ်သက်လို့ဆရာကြီးဘယ်လိုကာကွယ်နိုင်တဲ့အနေအထားရှိလဲ
ကြောက်ကမှကြောက်ရှိတယ်နောက်ကြောက်တယ်လေဒီလည်းကြောင်းမှကြောက်တယ်လေဒီပြုံးမှကြောက်ပြီးပိတ်နေဆိုရင်လေဒါကိုဒါဖြည်းဖြည်းချာချာစောစောစီးစီးကုဖို့လိုပါတယ်တချို့ကတော့ကြောက်ကမှကြောက်ရှိနေတယ်ဒီပြုံးမှကြောက်ပိတ်နေတယ်လေဒါတင်းမှုဉာဏ်မရှိရတဲ့ကြောင့်သူကမသိဘူးမသိတဲ့အတွက်ဒီတိုင်းပဲနေတယ်ညမယံခါခါနာတာမျိုးကြီးကြုံတတ်တယ်အော်ဒီလိုခါနာတာပဲဆိုပြီးကြိုက်ခဲတောက်သေးလေးတွေဆိုရေရှည်တောက်တယ်အဲ့လိုတောင်းလိုက်တဲ့အတွက်ကြောင့်ยาอยู่တော့တက်တာသွားမယ်ဒါနဲ့အကိုက်ခဲပြောက်စီကိုနိုင်ကိုရတယ်ကြောက်ကက်ကိုလာပြီးတော့ဒုက္ခပြင်းနေအဲ့လိုပဲစီလန်းကြောင်းပိတ်နေတယ်စီးပြုံနေပိတ်နေပြီဆိုလို့ရှိရင်ကြောက်ကက်မှလည်းသွားပြီးတော့မှအန်ဒီနဲ့ဖြစ်စီနိုင်ပါတယ်ဒါကြောင့်ဒီလက္ခဏာတွေသိပြီဆိုတာနဲ့သုံးတော်ကြီးကုဖို့လိုပါတယ်နောက်တစ်ခုကတော့ခဏပြောတဲ့ဒီစီလန်းကြောင်းပိုးဝင်တာပေါ့စီလန်းကြောင်းပိုးမကြခဏဝင်နေဒီပေါ့အထူးသဖြင့်တော့အမျိုးသမီးတွေပေါ့နော်အမျိုးသမီးတွေကမျိုးသားရဲ့ဆက်ပို့ပြီးတော့စီလန်းကြောင်းပိုးဝင်ဖို့အခွင့်အာဏာပိုများတယ်။ပိုများတဲ့အတွက်ကြောင့်သူတို့မကြခဏအဲ့လိုစီးပိုးဝင်နေတဲ့ဒီနာရီကပြည်ပြည်ချင်းချင်းကုဖို့လိုပါတယ်။ပြည်ပြည်ချင်းချင်းမကုဘူးဆိုလို့ရှိရင်ဒီပိုးရစီးရင်ရနေပြီးပြန်ရနေတဲ့ကြောက်ကက်ကိုပြန်ရောက်သွားပြီးတော့မှကြောက်ကက်မှာဒုက္ခပေးနိုင်ပါတယ်။ဒါကြောင့်ဒီစီးပိုးဝင်တဲ့လက္ခဏာတွေစီးပို့လို့ရတယ်။ကြောက်ကက်မှာကြောက်ရှိနေတဲ့ခါနာတဲ့ဆိုလို့ရှိရင်ပေါ်ပေါ်တန်တန်မထားတဲ့ဘူး။နောက်တစ်ခုကတော့ပိုးမှာစီးကျူယောဂရှိနေတယ်ဒီလိုယောဂရှိနေတယ်ဆိုလို့ရှိရင်ကျွမ်းကျင်တဲ့ရာဝန်တွေနဲ့ဒီဒီချာချာပြပဖို့လိုပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီကုသတဲ့အဆင့်မရောက်ခင်ပါပေါ့ဆရာနော်ဖြစ်နိုင်ကာကွယ်နိုင်တဲ့အနေအထားရှိလို့ရှိရင်တော့ဒါအကောင်းဆုံးပေါ့ဆရာအဲ့ခါကျတော့ကာကွယ်နိုင်တဲ့အနေအထားကဘယ်လိုရှိလဲဆရာဒီယောဂတွေဖြစ်မလာအောင်လေ
ကာကွယ်နိုင်တဲ့အနေအထားတော့နှစ်ပိုင်းပေါ့နော်ပထမတစ်ပိုင်းကတော့ဤသူယောဂတွေဤသူယောဂတွေဆိုတာလည်းမဖြစ်ခင်ကကာကွယ်တယ်ဆိုတာကအဲကျွန်တော်တို့နေတဲ့ဘဝပေါ့နော်အစားအသောက်တွေနေထိုင်အသွားအလာအဲ့ဒါတွေကစပါတယ်။အမှကျွန်တော်တို့ပုံမှန်ကိုယ်နဲ့လှူရှာတိကျင်ကအားကစားလေးတွေဒီရက်ကိုမှအနည်းဆုံးနိုင်ဘက်တော့လှုပ်ပြီးနေမယ်။အစားအသောက်တွေမှလည်းအငန်းကိုလျှော့သားမယ်။အချိုးကြီးလျှော့ရမယ်။အစီအသိမ့်ကြီးလျှော့ရမယ်။နောက်တစ်ခုကတော့ရေပေါ့။တောက်ရေကလည်းအဲရှင်းတဲ့တောက်ရေတွေဖြစ်ပေါ်ပေါ်ပါတယ်။နောက်ကျန်းမာတဲ့လူတယောက်အနေနဲ့ဆိုလို့ရှိရင်အနည်းဆုံးကျာ2လီတာပေါ့နော်2000 cc လောက်ထောက်သေးတယ်ပါလေဓမ္မတန်ရင်ခနာကိုမှရှိနေတဲ့ပိတ်ပေါက်တွေကစီးရနေတဲ့ဆင်ပေါ့ပြန်ပါသွားပါမယ်ဒါကြောက်ကက်ကောင်းတဲ့လူတွေပြောတာပေါ့ကြောက်ကက်မကောင်းဘူးဆိုရင်တော့ရေကိုအများကြီးတောက်ကြမလိုပဲနဲ့ရေကိုရေဘယ်လောက်တောက်အောင်မယ်ဆိုရဲအတိုင်းသာကကိုယ့်ရဲ့ကျွမ်းကျင်တဲ့ဆရာဝန်နဲ့ပြီးနိုင်ပြီးတော့မှတူးလျှော့လုပ်ဖို့လိုပါလေနောက်တစ်ခုကတော့ကြီးကျုံနဲ့တော်သေးတို့ဒီချကုမယ်ပေးတွေပုံမှန်တောက်မယ်ဘုံဘုံလို့ရှိရင်ဒီပေးတို့ကလည်းတခုဒီကြောက်ကတခုတည်းလည်းဒုက္ခပေးတာမဟုတ်ဘူးတခြားအစိတ်ပိုင်းနေနှလုံးနေအဆုတ်ဒီတော့ဒီအုံနောက်ပိုင်းဆိုင်ရာဒီအလုံးသွားဒုက္ခပေးနိုင်နေရောတာဖြစ်နေပါတယ်ဒါကြောင့်ကာကွယ်ခြင်းတော့အကောင်းဆုံးပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကောဝင်းမြစ်စီစဉ်တိဆက်ပြနေတဲ့ကျမရဲ့အစီအစဉ်ကိုအခုလိုကြာတာပရင်းနေညတိုင်းမှာအသစ်နာစင်နိုင်ပြီးမနေ့ဖန်မနေ့မှာနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးမှာပါရှင်။အခုမြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ဒေါ်ဆန်းစုကြည်ခေါင်းဆောင်တဲ့အရတာတစ်ပိုက်အစိုးရခင်မှာလက်လက်စွာထုတ်ဖော်ပြောဆိုခွင့်နေပါလာပုံကိုဦးအောင်ခင်သုံးသက်ပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါရှင်။
မြမပြည်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဘယ်လောက်ရှိတယ်ဆိုတာကိုအဖွဲ့အစည်းအသေးသေးကလေ့လာစမ်းသပ်နေကြတာဒေါက်တာဆန်းစုကြည်ခေါင်းဆောင်နဲ့ NLD အစိုးရတက်လာကြတဲ့ကဖြစ်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2023မှာပြဋ္ဌာန်းတဲ့ဆက်သွယ်ရေးတယ်လီကွန်ဥပဒေနဲ့ ပြည်ထောင်ချက်ဥပဒေအရအရေးယူခံရသူဦးရီဟာဦးသိန်းစင်ခေတ်ကတည်းကပုံမှန်များပြားနေပါတယ်။ဆက်သွယ်ရေးဥပဒေနဲ့အရေးယူမှုဟာဦးသိန်းစင်လက်ထက်မှာဆက်တမှု NLD လက်ထက်မှာ136ခုရှိတယ်လို့အသံအဖွဲ့ရဲ့အစိုးရတက်တန်းဝက်အစီရင်ခံစာမှာဖော်ပြပါတယ်။မနေ့ကဇန်နဝါရီလမှာတီထောင်တဲ့အသံအဖွဲ့ကလူငယ်တို့နဲ့ဘန်ကောက်အခြေစိုက်စီပါသတင်းအဖွဲ့တို့ပူးတွဲရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်။NLD ဆိုရတဲ့ခါစားမှာလွတ်လပ်စွာထုတ်ပေါ်ပြောဆိုမှုကိုခွင့်ပြုခဲ့ပြီးနဲ့နောက်ပိုင်းမှာဆက်သွယ်ရေးဥပဒေနဲ့အရေးယူတာတွေရှိလာပါသေး။ပြင်သစ်အခြေစိုက် Reporters Without Borders အဖွဲ့ကနိုင်ငံ180မှာသတင်းလွတ်လပ်မှုကိုတင်ပြရမှာမြန်မာကအဆင့်139မှာရှိပါသေး။အင်ဒိုနီးရှားနဲ့ဖိလစ်ပိန်နိုင်ငံတို့ကမြန်မာနဲ့တာပြီးထိုင်း၊ကမ္ဘောဒီးယား၊မလေးရှား၊စင်ကာပူ၊လာအိုနဲ့တရုတ်ကမြန်မာနဲ့ဆိုးနေပါသေး။
2013ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာကြေကြေပြန့်ပြန့်အဓိပ္ပာယ်ဖွင့်ဆိုထားတာကိုအခွင့်ကောင်းယူပြီးအရေးယူနေကြတာဖြစ်တယ်လို့အမေရိကန်အခြေစိုက် Freedom House အဖွဲ့ကဆိုပါတယ်ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးပုဂ္ဂိုလ်တူကို6လှမ်းမှုအနိုင်အထက်ပြုမှုမတရားတားဆီးကန့်ကွက်မှုအသိအဖြတ်မှုနှောက်ယှက်မှုမလျော်ဩဇာသုံးမှုဒါမှမဟုတ်ချိန်ချောက်မှုစတာတွေကိုလုပ်ရင်ထောင်ဒဏ်3နှစ်ဖြစ်စေဒံွေဖြစ်စေနှစ်ခုစလုံးဖြစ်စေချမှတ်နိုင်တယ်လို့ဆိုပါတယ်ပြင်ဆင်ချက်မှာတော့ထောင်ဒဏ်ကိုနှစ်နှစ်အထိရှော့ပေါ်လိုက်ပါတယ်တရားဥပဒေစိုးမိုးရေးဘက်မှလည်းမြန်မာနိုင်ငံဟာညံပြင်းနေစေဖြစ်ပါတယ်တီးကြလွတ်လပ်ပြီးတမာတမတ်ဖြစ်တဲ့တရားစီရင်ရေးစနစ်ကိုရောက်ဖို့အများကြီးလိုနေသေးတယ်လို့ဆိုပါတယ
်2018လွတ်လပ်မှုအညွန်းမှာလွတ်လပ်မှုရှိတဲ့နိုင်ငံမရှိတဲ့နိုင်ငံနဲ့အနည်းအကျဉ်းသာရှိတဲ့နိုင်ငံဆိုပြီးနိုင်ငံပေါင်း195နိုင်ငံကို3မျိုး3စားခွဲပြထားပါလေဒီထဲမှာလွတ်လပ်မှုရှိတဲ့နိုင်ငံက45ရာခိုင်နှုန်းမရှိတဲ့နိုင်ငံက25ရာခိုင်နှုန်းနဲ့လွတ်လပ်မှုအနည်းအကျဉ်းရှိတဲ့နိုင်ငံက30ရာခိုင်နှုန်းရှိပါလေအာဆီယံအုပ်စုမှာတော့မြန်မာမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်နဲ့စင်ကာပူကိုလွတ်လပ်မှုအနည်းအကျဉ်းရှိတဲ့နိုင်ငံအဖြစ်သတ်မှတ်ပါလေထိုင်းဗီယက်နမ်လာအိုကမ္ဘောဒီးယားနဲ့ဘရူနိုင်းကိုတော့သံနေစဉ်လွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်တာပါပဲ။သတင်းသမားကိုပြည်ထောင်စုဝန်ကြီးဌာနကစောင့်ကြည့်တာဟာမြန်မာပြည်မှာလူရုပ်လုံခြုံလို့ဖြစ်နေပါပြီ။သတင်းယူတဲ့သတင်းတောက်ကိုတပုံနဲ့ဆက်သွယ်တယ်လို့ဆွဆွဲပြီးအစိုးရကအမှုလုပ်တတ်ပါပဲ
။စစ်တပ်နဲ့အစိုးရကိုဝေဖန်တယ်လို့ယူဆရင် NLD အစိုးရဟာမရှင်းလင်းမပြတ်သားတဲ့ဥပဒေတွေကိုတုံးပြီးစာနယ်ဇင်းတွေကိုဖိနှိပ်ချုပ်ချယ်နေတယ်လို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ကဆိုပါတယ်။ဒါကြောင့်မို့လက်နက်ကန်ပဋိပက္ခဖြစ်ပွားရာဒေသကိုတွားရောက်မဲ့သတင်းသမားဥယေနှဲပါနေတာဖြစ်ပါတယ်။အမျိုးမျိုးချင်းချောက်ခံရတဲ့သတင်းသမားဟာဓမ္မဒိဋ္ဌံကြကြမကြောက်မရွံ့သတင်းရေးနိုင်ဖို့ခက်ခဲတယ်လို့စက်တင်ဘာလထုတ်ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြပါတယ်။အစိုးရအာဏာပိုင်တွေကစွဲချက်တင်တဲ့အမှုမှာလွတ်ဖို့အလားအလာအလွန်နှဲပါတယ်။NLD အစိုးရခင်မှာလဲယုံကြည်ချက်ကြောင့်ထောင်ကျနေသူတွေရှိနေပါတယ်။နိုင်ငံအကျဉ်းသား40နဲ့အမှုစစ်ခံရသူ300နီးပါးရှိနေတယ်လို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ကဆိုပါတယ
်။ထောင်ဒဏ်ကျခံရတဲ့ Writers သတင်းတော်ဦးရဲ့အယူအဆကိုတရားရုံးကပယ်ချလိုက်တာကိုကြည့်ရင်မြန်မာပြည်အာဏာရှင်စနစ်အောက်ပြန်ရောက်နေတာသိတာကြောင့်မကြာမီကမြန်မာပြည်ကပြန်လာတဲ့ကုလသမဂ္ဂဝန်ထမ်းဟောင်း Charles Petrie ကဇန်နဝါရီလ7ရက်နေ့သို့ဝါရှင်တန်ပို့သတင်းစာမှာရေးထားပါတယ်။ဒီပုဂ္ဂိုလ်က2003က2009အထိမြန်မာပြည်မှာ9နှစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။တပ်ပြီးအနာဂတ်နဲ့ပတ်သက်လာရင်စစ်တပ်နဲ့ဒေါ်ဆန်းစုကြည်ဟာအမြင်ချင်းတူတယ်လို့ Charles Petrie ကဆိုပါတယ်။ပူဂျုံမူကြီးမင်းအောင်လှိုင်နဲ့ဒေါ်ဆန်းစုကြည်တို့ရဲ့အထွေခေါ်ဟာကွဲပြားခြားနားလာတာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်မို့ဆိုင်နာလက်နက်အဖွဲ့တွေနဲ့ဆွေးနွေးတာလေသိရောက်မှာမဟုတ်ဘူးလို့ Charles Petrie ကမြင်ပါလေ။ဒေါ်ဆန်းစုကြည်ဟာပါလီမန်လွတ်တော်စနစ်ကိုယုံကြည်ပုံရပေမဲ့လုတ်ပုံကိန်ဘုံကတော့အာဏာရှင်ဆန်နေလို့ဆိုပါပဲ။ NLD လွတ်တော်အမတ်တွေကိုတင်းကျပ်စွာချုပ်ကန့်ထားပြီးကိုလိုနီအစိုးရနဲ့စစ်အစိုးရတုံးနေတဲ့ဖိနှိပ်ရေးရန်ရာတွေကိုဆက်တုံးနေတော့မယ်လို့ Charles Petrie ကသုံးသပ်ထားပါလိမ့်ခင်ဗျာ။
ောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ခင်းမှနှာစင်နိုင်ပါတယ်ရှင်။အခုနောက်ဆုံးနှာစင်ကြရမယ့်တိုင်းရင်းသတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေတာကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တနင်္လာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလဲမော်နဲ့ Global Grand Service GGS ကုမ္ပဏီကထိတ်တန့်အရာရှိ၃ဦးကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်လှစ်ယူထားပါတယ်ရခိုင်ပြည်နယ်ပုံနာကျောမြို့နယ်တဲကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့မြမငင်းချင်းရေးဆွေးနွေးပွဲတွေပြန်လည်ကျင်းပနိုင်ဖို့အတွက်ငင်းချင်းရေးကော်မရှင်နဲ့အပြည့်ရတိုင်းသားလက်နက်ကင်အဖွဲ့၁၀ဖွဲ့တို့တွဲဆောင်ဆွေးနွေးတဲ့အခြေအနေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တနင်္လာရီတိုင်းဒေတာကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဒေါက်တာလဲလဲမော်နဲ့ Global Grand Service GGS ကုမ္ပဏီကထိတ်တန့်အရာရှိ၃ဦးကိုအကတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်လှစ်အရေးယူထားတယ်လို့မြန်မာနိုင်ငံအကတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကမတ်လ၁၀ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်အရဒေါက်တာလဲလဲမော်ကိုအကတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်ငန်းငါအရတော်၎င်း GGS ကုမ္ပဏီက MD ဦးသိန်းထွေးဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရအောင်တို့ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်99မြန်ဆောင်63အရ၎င်းတရားစွဲချက်တွေနဲ့အမှု၄ခုဖွင့်ပြီးအရေးယူဆောင်ရွက်ဖို့တဝယ်မြို့မြို့မရဲစခန်းမှာတိုင်ကြားချက်ဖွင့်လှစ်ပြီးတရားစွဲဆိုအရေးယူခဲ့တာပါဒေါက်တာလဲလဲမော်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်99အရအမှုဖွင့်လှစ်လိုက်တဲ့အပေါ်အဂတိလိုက်စားမှုကျူးလွန်ကြောင်းပြစ်မှုထင်ရှားရင်15နှစ်ထပ်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကပြောပါတယ်
ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ရိုးရိုးကျေးရွာကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မလ9ရက်နေ့ညမှာရိုးရိုးရွာမှာရှိတဲ့ရဲစခန်းကို AA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးပြီး2ဦးပျောက်ဆုံးနေတယ်လို့လက်နက်တချို့လည်းဆုံးရှုံးခဲ့ရတယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုရိုးရိုးရွာကရဲစခန်းတိုက်ခိုက်ခံရတဲ့နောက်ပိုင်းမင်းပြမြို့နယ်ကပန်းမြောင်ရဲစခန်း၊ရတိတောင်မြို့နယ်ကကူတောင်၊အိုးဖောက်နဲ့ချွတ်ပြင်းရဲစခန်းနဲ့ဗူရီတောင်မြို့ကစီတီတောင်ရဲကင်းစခန်းတွေကိုရုတ်သိမ်းသွားတာဖြစ်ပါတယ်။ရဲစခန်းတွေကိုရုတ်သိမ်းမှုဟာလုံခြုံရေးမရှိတဲ့အတွက်ဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပြီးရုတ်သိမ်းသွားတဲ့ရဲစခန်းတွေကတပ်ဖွဲ့ဝင်တွေကိုတခြားရဲစခန်းတွေမှာပူးပေါင်းထားတာဖြစ်ပါတယ်။ရခိုင်တပ်မတော် AA ကမလ22ရက်နေ့ကပလဝမြို့နယ်တန်တောင်ရဲစခန်းကိုတိုက်ခိုက်ခဲ့တယ်လို့ဇန်နဝါရီလ4ရက်နေ့ကလည်းဗူဒီတောင်မြို့နယ်ကကတိလဂုတ်တောင်နဲ့ငမြင့်ပေါ်ရဲစခန်းတွေကိုတိုက်ခိုက်ခဲ့ပါတယ်။
ချင်းပြည်နယ်ပလဲဝမြို့နယ်အတွင်းကတပ်မတော်တိုက်ရင်963အခြေပြုတဲ့တပ်စခန်းကို AA တပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့လက်နက်နဲ့စစ်ပစ္စည်းအမြောက်များအပါအဝင်တပ်မတော်စစ်သုံးပန်း12ဦးလက်ရဖမ်းဆီးရရှိခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါတယ်ပလဲဝမြို့နယ်ပီချောင်းဒေသပြန်ဆိုရွာမှာစကခငါလက်အောက်ခံကွအခြေဆိုင်ခမရ963တပ်စခန်းကိုမတ်လ9ရက်နေ့မှာ AA ဖက်ကတိုက်ခိုက်ခဲ့တာပါဖမ်းဆီးရမိတဲ့စစ်သုံးပန်း12ဦးထဲမှာရွာသား9ဦးပါဝင်နေပြီးသူတို့ကိုမကြခင်မှာလွတ်ပေးမှာဖြစ်ပြီးတပ်မတော်သားစစ်သုံးပန်းတွေကိုတော့ဆက်လက်ထိန်းသိမ်းထားမယ်လို့ခိုင်တုခကပြောပါတယ်
ရှမ်းပြည်ပြန်လည်သူတော်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSC ကအစိုးရရဲ့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနနဲ့အစိုးရတပ်မတော်ကိုယ်စားလှယ်သူနဲ့တွေ့ဆုံခဲ့ပါတယ်။မလ17ရက်နေ့နဲ့12ရက်နေ့တွင်မှတွေ့ဆုံခဲ့တာဖြစ်ပါတယ်။ NRPC ဒုတိယဥက္ကဋ္ဌသောက်သားတင်မျိုးဝင်းဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံရမှာကျင်းပပြည်စည်းသွားတဲ့တတိယအကြိမ်27ရာစုပင်လုံးညီလာခံသဘောတူညီချက်ဆိုင်ရာအကောင့်တွေဖော်ရေးကိစ္စဖန်ဆီးခံရတဲ့အပြည့်ရဖွဲ့ဝင်တွေပြန်လည်လှုပ်ပေးဖို့ကိစ္စလူထုနဲ့မျိုးရစစ်နိုင်ငံရေးစင်းနွေဝယ်ပြုတ်လို့နိုင်ရေးကိစ္စဒေတာဖွံ့ဖြိုးရေးဆိုင်ရာကိစ္စတတိုင်းပြည်လုံးအစ်စ်တိုက်ပွဲရတန့်ပြီးစစ်ဘေးရှောင်တွေနေရပြန်နိုင်ရေးကိစ္စစရုပ်သားချိန်27ရာစုပင်လုံးညီလာခံကိစ္စနဲ့မူရစ်စေဝါပူပေါင်းတိုက်ဖျက်ရေးဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ်တမတော်ကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးရာပြည်ဥဆောင်တဲ့အဖွဲ့ကိုတွေ့ဆုံရမှာတော့တမတော် RCSSSC နဲ့ SFPP SSC အဖွဲ့တို့သုံးဖွဲ့ဆိုင်ဆွေးနွေးရေးဆိုင်ရာကိစ္စ ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေပြည်ပခတွေရှော့ချရေးကိစ္စရပ်တွေအန်စီလမ်းကြောင်းအကောင်အထည်ဖော်မှုမှာနားလည်မှုလွှဲမောင်းနေတဲ့သဘောထားတွေတပ်မှန်တွေ့ဆုံဆွေးနွေးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့တမတော်ပြန်ကြားရေးကထုတ်ပြန်ခဲ့ပါတယ်အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဘူဇနာ
NRPC အဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့တာကတော့RCSSC ငင်းချမ်းရေးဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ခေါင်းဆောင်စောင်းဖောင်ခေတူယီမှုနှစ်ဆိုင်ငင်းတို့ဦးဆောင်ပါဝင်ခဲ့ပါတယ်ကရင်ပြည်နယ်မြန်ကြီးငူစစ်ဆောင်စခန်းမှာနနစ်ကြော်ကြာခေါလုံနေထိုင်ပြီးတဲ့နောက်ရိုယွန်းစပြုတ်နေပြီဖြစ်တဲ့စစ်ဆောင်တွေနေအိမ်အတွက်ပြန်လည်ပြုတ်ပြင်နိုင်ဖို့အိမ်မိုးဖက်နယ်ဝါရီအကူအညီ
6ခုနှစ်ကကရင်ပြည်နယ်မေတ္တဝေါဒေတာတိုက်ပွဲကြောင်းမြန်ကြီးငူမှာစစ်ဆောင်5000ကျော်အခုချိန်ထိအဲ့ဒီစခန်းတွေမှာခိုးလုံနေထိုင်ရဆဲပဲဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တိတ်ဆုပ်နေတဲ့မြမငင်းချမ်းရေးဆွေးနွေးပွဲတွေပြန်လည်ကျင်းပနိုင်ဖို့အတွက်ငင်းချမ်းရေးကော်မရှင်နဲ့အပြည့်ရဲ့တိုင်းသာလက်နက်ကင်ဆဲပွဲတို့ထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ9ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲ။မိကလျာမွန်ကလည်းစူးစီးတင်ဆက်ထားပါတယ်
။ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ငင်းချမ်းရေးကော်မရှင်နဲ့အပြည့်ရတိုင်းရင်းသားဆဲဖွဲ့ရဲ့အလွတ်တဘောဆွေးနွေးပွဲဟာတိုးတက်မှုရှိတယ်လို့အစိုးရငင်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှောင်မောင်ရွှေကပြောပါတယ်
။ဒီကျွန်တော်တို့ဒီအခေါက်ခေါက်လာတဲ့ထဲမှာတော့ဒီတစ်ပတ်ကတော့တော်တော်တူတက်မှုရှိတယ်ပြောလို့ရအောင်နော်။နိုင်ငံရေးဆွေးနွေးပွဲတွေကိုဘယ်လိုဆက်လုပ်မလဲဆိုတာမျိုး UPDG ကဆွေးနွေး UPC ကဆွေးနွေးပြီးရင် UPC ကဆွေးနွေးချက်ချပြီးရင် Post 20 တွေကပြီးရင်လည်းဆက်ဆွေးနွေးမယ်ဆိုတော့တော်တော်တိကျတိကျတယ်ပါ။ဒါလေးရှိသေးလဲမေးတော့ဒီတော့ကတော့တို့စိတ်ပူတာကိုဖြီးလို့ရတဲ့အတွက်ဒီဆွေးနွေးပွဲတွေကလူကြည့်မှုကဒါပြန်ရတဲ့သဘောပေါ့ဗျာ
။အခုလိုယုံကြည်မှုတွေပြန်လဲတည်ဆောက်နိုင်တဲ့အတွက်အစိုးရငင်းချမ်းရေးကော်မရှင်နဲ့ RCSS ကိုယ်စားလှယ်အဖွဲ့ဟာနေပြီးတော့အမျိုးသားပြန်လဲတည်မြဲရေးနဲ့ငင်းချမ်းရေးဗဟုဌာန NRPC မှာမလ17ရက်နေ့ကတရားဝင်ဆွေးနွေးပွဲတွေပြန်လဲကျင်းပနိုင်ခဲ့ပြီးတမတော်ကောင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးနိုင်ခဲ့တယ်လို့ကရင်မျိုးသားစီယုံ KNU နဲ့အလားတူတရားဝင်ဆွေးနွေးပွဲတွေကလည်းဆက်လက်ပြုလုပ်သွားဖို့စီစဉ်နေတယ်လို့လည်းဦးလာမောင်ရွှေကဆိုပါတယ်ကရင်မျိုးသားစီယုံ KNU ထွေထွေသိင်းရင်မှုဘဒိုစောတာသူမှုကလက်ရှိငင်းချမ်းရေးဖြစ်စဉ်ဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းကနေတွေ့ဖီနေတယ်လို့လည်းတိုင်းရနာလက်နက်ကင်ခေါင်းဆောင်တွေကရှုမြင်နေပြီးအစိုးရနဲ့တမတော်ခေါင်းဆောင်တွေကိုရှင်းရှင်းလင်းလင်းမေးမြန်းသွားမယ်လို့လည်းခုလိုပြောပါတယ
်။ဒါကိုကျွန်တော်တို့ဘက်ကတော့ဟိုတက်ဆိုင်ရာအစိုးရတမတော်တို့နဲ့ရှင်းရှင်းလင်းလင်းကျွန်တော်တို့ပြန်မေးဖို့လိုပါတယ်။2020မှာတကယ်ဆုံးသတ်သွားမှာလား2020ပြီးရောမဆက်တော့ဘူးလားဆက်ဆက်စာကြီးကကိစ္စတွေမဆွေးနွေးတော့ဘူးလားလုံခြုံရေးကဏ္ဍဆိုင်ရာဆွေးနွေးပွဲတွေလည်းကျွန်တော်တို့ဘယ်တော့ဘယ်လိုလုပ်ကြမလဲပြည်တော်စုတက်မတော်ကိစ္စရောဆွေးနွေးဖို့အစီအစဉ်မလို့ရှိနေလေကျွန်တော်တို့ Federal ကိုချီတက်မယ်လို့ကျွန်တော်တို့ပြောရတယ်ဆိုပေမဲ့အမှန်တကယ်ကျွန်တော်တို့ရှိနေတာကနိုင်ငံရေးဆွေးနွေးပွဲတွေကိုဘယ်လိုဆွေးနွေးကြမလဲဆိုတဲ့ framework တာရှိတယ် Federal တစ်ခုလုံးကိုသွားနိုင်တဲ့ framework ကမရှိဘူးဖြစ်နေ
လိုအပ်နေတဲ့ဖက်ဒရယ်ပြည်ထောင်စုလမ်းပြမြေပေါ်တစ်ခုခုချမှတ်နိုင်ဖို့အတွက်ကိုဖိတ်တီးစည်းဝေးတရက်ကိုလာမယ့်မေလထဲမှာကျင်းပသွားဖို့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်တွေကဆုံးဖြတ်ထားတာပါအခုကျင်းပပြည်စည်းခဲ့တဲ့ချင်းမိုင်မျိုးကအလွတ်တဘောဆွေးနွေးပွဲမှာဆိုလို့ရှိရင်မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့အတွက်ကိုအစိုးရနဲ့တမတော်ဘက်ကတကားဖွဲ့ထားတာတိုင်းရင်းသားတွေရဲ့လက်နက်တွေကို2020ခုနှစ်မှာဇွန်အတင်ဖြုတ်သိမ်းမှာမဟုတ်တလို့နိုင်ငံရေးဆွေးနွေးပွဲရလဒ်တွေကိုပြည်ထောင်စုငင်းချမ်းရေးညီလာခံ UPC မှာတဘောတူဆုံးဖြတ်ချက်ချမှတ်ပြီးတော့လွတ်တော်ထဲမှာအတည်ပြုသွားဖို့အချက်၃ချက်ကိုအစိုးရကိုယ်စားလှယ်တွေပြောဆိုခဲ့တဲ့အကြောင်းကိုလည်းဆွေးနွေးပွဲတက်ရောက်တွေကတဆင့်သိရပါတယ်ရှင်
ဆက်ပြီးတော့ပင်လုံကတိကဝတ်ပင်လုံစိတ်တက်နဲ့ပတ်သက်ပြီးအသေးစိတ်လေးလာသိရှိရအောင်လို့တိုင်းသာလက်နက်ကင်တပ်ဖွဲ့၄ဖွဲ့ကနေပြီးတော့ပင်လုံလက်ဆွဲစာအုပ်ကိုပြုစုရေးသားထုတ်ဝေလိုက်ပါတယ်ဒီစာအုပ်ကိုမတ်လဇန်ပိုင်းကပြုလုပ်တဲ့ PPSD အစည်းအဝေးမှာမ မိဆက်ချက်အခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီပင်လုံလက်ဆွဲစာအုပ်မှာဘာတွေပါပါသလဲ။ငင်းကြိုင်းလုပ်ငန်းစဉ်မှာဘလို့အထောက်အကူပြုသလဲဆိုတာအသေးစိတ်သိရအောင်နမ်ဟောင်းကနေစူးစီးတင်ဆက်ထားပါတယ်
။ဒီပင်လုံလက်ဆွဲစာအုပ်ကိုပြုစုထုတ်ဝေရခြင်းအကြောင်းရင်းကိုတော့ RCSS SSA ဥက္ကဋ္ဌဘိုလ်ချုပ်ကြီးရစကရှမ်းပါတာနဲ့ပြောခဲ့တဲ့စကားကိုအသွင်းရေးမှူးနှင့်ဗိုလ်မှူးကြီးဆိုင်ငင်းကအခုလိုစပြောပါဗျာ။ဒီ
ဆက်ငွေရေးဆွေးနွေးပွဲမှာညီညာလက်ကင်ပြုဖို့ကဒီပင်လုံနဲ့ပတ်သက်တဲ့စာအုပ်တခုတော့လိုတယ်။ဒါကြောင့်မို့ဒီပင်လုံလက်ဆွဲဆိုတဲ့စာအုပ်ကိုစတင်ရေးသားဖို့အကြောင်းဖန်ထားတယ်ဖြစ်ပါ
ဒီစာအုပ်မှာဖက်ဒရေးတစ်ရှမ်းပြည်ထောင်စုပြည်ထောင်စုကိုပဲလို့တည်ထောင်လာတယ်လဲဆိုတာတွေပါဝင်ကြောင်းဗိုလ်ချုပ်အောင်ဆန်းပေးထားတဲ့ဂတိသုံးချက်ကိုပိုင်ပြဋ္ဌာန်းခွင့်လူ့ခွင့်ရေးနဲ့ဒီမိုကရေစီငွေကြေးစီရင်ပိုင်ခွင့်စတာတွေဟာကနေ့အထိဘာမှဖြစ်မလာသေးတာကြောင့်ဒီအချက်သုံးချက်ကိုမျှတမှုရှိအောင်အကောင့်ထည့်ဖို့သွားရမှာဖြစ်ကြောင်းအဆက်ရှိအချက်တွေပါတယ်လို့သိရပါတယ် CNF 2ဥက္ကဋ္ဌလေးဘူနင်းကေကပြည်ထောင်စုတည်ဆောက်ရေးမှာပင်လုံစာချုပ်ကိုအခြေခံဖို့လိုတယ်လို့ဆိုပါတယ်
ဒီပင်လုံပေါ်အခြေမှာခံမဲ့တယ်ကျွန်တော်ရဲ့အနာဂတ်ပြည်ထောင်စုကိုကျွန်တော်ဒီဆောင်ခံမှာလို့ဘူးလို့ကျွန်တော်ခံယူချက်ပြီးပါပြီပါပါ
ဒီပင်လုံလက်ဆွဲစာအုပ်ကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ကချင်လွတ်မြောက်ရေးတပ်မတော် KIO ချင်းအမျိုးသားတပ်ဦး CNF တို့လေးဖွဲ့နဲ့တပ်တိပညာရှင်တော်တော်များများကနေအချိန်နှစ်နှစ်ကျော်ကြာအချိန်ယူပြီးပြုစုလာခဲ့တာဖြစ်ပါတယ်ပင်လုံလက်ဆွဲစာအုပ်ကိုလက်ရှိမှာတော့မြန်မာဘာသာနဲ့အင်္ဂလိပ်ဘာသာထုတ်ဝေထားပါတယ်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တနင်္လာရတိုင်းဒေတာကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ Global Grand Service GGS ကုမ္ပဏီကထိတ်တန့်ရရှိ3ဦးကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားတယ်လို့မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ပုံနာကျွတ်မြို့နယ်ရိုးတရုတ်ကြီးရွာကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်5ဦးသေဆုံးပြီးလက်နက်တချို့ဆုံးရှုံးခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းရင်းသတင်းလွှာကဏ္ဍကိုတောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုစနေညတိုင်းရိုက်လေးလိုက်ဆွေးနွေးကမှဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြပါရစေရှင်။မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းရှောက်ထားဖို့သတ်မှတ်ထားတဲ့နောက်ဆုံးရဲ့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီ။မြေလွတ်မြေလတ်နဲ့မြေယိုင်းစီမံခန့်ခွဲမှုဥပဒေကြောင့်အစဉ်အဆက်စိုက်ပျိုးလုပ်ကိုင်ပိုင်ဆိုင်ကြတဲ့မြေယာတွေကိုလက်လွတ်ဆုံးရှုံးမှအရေးယူခံရမှာကိုဒေသခံတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။နိုင်ငံတဝန်းကမြေယာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေရှိနေပါသလဲ။ဘာတွေပြင်ဖို့လိုနေပါသလဲဆိုတာတွေကို VOA ရဲ့မတ်လ16ရက်စနေညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့စိုးရိမ်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်စေချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-212-382-999 လေးကိုခေါ်ဆိုနိုင်ပါတယ်။ email လိပ်စာ bamis@voanews.com ကိုလည်းကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်ရှင်။အခုသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းဆောင်မဲ့စီစဉ်တွေ့အတုံးစီရာကိုသမ္မတတော်နဲ့ထရန့်ကအရေးပေါ်အခြေအနေကြီးညာထားတာကိုကန့်ကွက်မဲ့ဆုံးဖြတ်ချက်တည်းကိုဒီနေ့ထက်လွတ်တော်မှာမဲခွဲဆုံးဖြတ်တည်ပြုမယ်လို့မျှော်လင့်ရပါတယ်။ Republican 53ယောက်နဲ့တိုက်ခတ်ဒီမိုကရက်ပါတီက49ယောက်ရှိတဲ့ထက်လွတ်တော်မှာသမ္မတရဲ့အရေးပေါ်ကြီးညာချက်ကိုဆန့်ကျင်မဲ့အစီအစဉ်ကိုဒီမိုကရက်တွေသာမက Republican 53တချို့ကလည်းထောက်ခံမယ်အကြောင်းပြောဆိုထားကြတာပါ။နိုင်ငံမှာ30လောက်ကလူပေါင်း159ယောက်သေဆုံးရတဲ့အီသီယိုးပီးယားနိုင်ငံကတနင်္ဂနွေနေ့ကဖြစ်ချခဲ့တဲ့အမေရိကန်ဘိုးအင်းဂျက်လေယာဉ်ကပျံသန်းမှုမှတ်တမ်းတင်ကြေရာကိုပြည်သစ်နိုင်ငံမှာကြွန့်ကျင်သူတွေစတင်စစ်ဆေးနေပါပြီ။အီသီယိုးပီးယားလေယာဉ်လိုင်းကဖြစ်ချခဲ့တဲ့ဘိုးအင်း737 MAX 8ဂျက်လေယာဉ်မျိုးစားပြီးခဲ့တဲ့အောက်တိုဘာလနဲ့အင်ဒိုနီးရှားနိုင်ငံက Lion Air လေယာဉ်လိုင်းကလူပေါင်း189ယောက်သေဆုံးရတဲ့မတော်တဆမှုကြုံခဲ့တဲ့လေယာဉ်မျိုးစားနဲ့လည်းတူညီနေပါတယ်။ဘောင်းကုမ္ပဏီတော့ Max မျိုးစားလေယာဉ်နဲ့အားလုံးကိုပြန်တမ်းမှုတွေရဆိုင်မှုအမေရိကန်လေယာဉ်ဝစီဌာနကဒီကနေ့ပဲညွှန်ကြားလိုက်ပါတယ်။ဒီသတင်းပတ်သက်30တဲ့မဲခွဲဆုံးဖြတ်နေတဲ့ဗြိတိန်လွှတ်တော်မှာဒီနေ့မှာတော့ဥရောပသမ္မတ EU ကခွဲထွက်ရေးအတွက်အချိန်ပိုတောင်းတင်မတင်လွှတ်တော်ကိုယ်စားလှယ်ဆက်လက်မဲခွဲမှာပါခွဲထွက်ရေးအတွက် EU နဲ့ညှိနှိုင်းထားတဲ့ဝန်ကြီးချုပ် Theresa May ဆိုရတဲ့စီစဉ်မှုတော့အောက်လွှတ်တော်ကအင်္ဂါနေ့တုန်းကပဲတခဲနဲ့ပယ်ချထားပါတယ်။
ဒါသာပြင်းနေညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonnet ဖြစ်ပါတယ်ရှင်။မနေ့ဖန်တောက်ကြနေ့မနေ့ဖက်6နိုင်ကနေ9နိုင်အထိထုတ်လိမ့်မယ်အစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA American အတန်ရဲ့ကြတာပရိနေညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.